Welcome to the Voice of America in Burmese.
Mingla mena khe ma shin. Washington မြို့တော် VOA American အတန်းကနေ2018ခုနှစ် February 10ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ဝင်းမဲပါကိုကျော်ကျော်သိန်းနဲ့အတူဒီမနေ့သတင်းတွေကိုကြေညာပေးသွားမှာဖြစ်ပါတယ်ဒီနေ့ထိတန်းရောက်သတင်းတွေထဲမှာတော့ American သမ္မတကလွှတ်တော်ဘက်ကအောင်မြင်စွာသဘောတူညီမှုရလိုက်တဲ့ဘတ်ဂျက်ကိုလက်မှတ်ထိုးအတည်ပြုရမှာအခမ်းအနားနဲ့အကြီးအကျယ်မလုပ်ခဲ့ပါဘူး။အမေရိကန်သမ္မတရဲ့ထိတ်တန့်လက်ထောက်တူဇနီးတွေကိုနှိပ်စက်ခဲ့တယ်လို့ဆဆွဲခံပြီးအလုထွက်သွားတဲ့ပေါ်သမ္မတကဝန်ထဲမိချောင်းထုတ်ပြောလိုက်ပါတယ်။တောင်ကိုရီးယားအိုလံပစ်ပွဲမှာတော့တောင်မြောက်ကိုရီးယားနှစ်နိုင်ငံအတူရှိနေကြလို့ဒီရန်ဘက်နှစ်နိုင်ငံကြားတင်းမာမှုတွေစရော့လာတယ်လို့ခန်းစားနေကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားကြတဲ့သတင်းတွေကိုကြီးညာပေးသွားမှာပါမင်းချင်းနိုင်ရဲ့
။ကောင်းပါပြီရှင်။Indian တပ်ဖြတ်မှုစုံစမ်းစစ်ဆေးအရေးယူဖို့ American နဲ့ကုလသမဂ္ဂကတောင်းဆိုလိုက်တဲ့သတင်းလွှာကိုထုတ်လွှင့်တဲ့အခါမှာတော့
We are deeply troubled by reports of mass graves in the village of Indin and other indications of disturbing human rights.
ဒါကတော့ American နိုင်ငံသားရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပြသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်။ဒါအပြင်ဒီတီချာဒီလွတ်လပ်ပြီးတော့ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုဒီရခိုင်ပြည်နယ်မြောက်ပိုင်းမှာခွင့်ပြုဖို့အမေရိကန်နိုင်ငံသားရေးဌာနကတိုက်တွန်းလိုက်တဲ့သတင်းအပါအဝင်တမရအိုဘားမားလက်ထက်လက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်းတဦးရဲ့ရိုဟင်ဂျာရေးပေါ်အမြင်ကိုလည်းကြားဖို့ရှိပါရှင်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြမှာပါရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ပါတီကြီးနှစ်ဖက်ကလွှတ်တော်ဘက်ကနေသဘောတူလိုက်တဲ့ကြီးမားအခြေပြန်တဲ့ဘတ်ဂျက်ဥပဒေကြမ်းကိုလက်မှတ်ထိုးပေးလိုက်တာကြောင့်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းခဲ့ရတာကိုအခုတော့အဆုံးသတ်လိုက်နိုင်ပါပြီ။ကိစ္စရဲ့ပေါင်းစုံပါတဲ့ဒီဘတ်ဂျက်ကအမေရိကန်ဒေါ်လာဘီလီယံပေါင်းရာတွေနဲ့ချီရက်ထိကြီးမားတာကြောင့်အမေရိကန်နိုင်ငံတွင်းလုပ်ငန်းအစီအစဉ်တွေအရေးပေါ်သဘာဝဘေးဒဏ်တွေနဲ့အမေရိကန်စစ်တပ်တွေအသုံးစရိတ်တွေကိုအများကြီးမြင့်တင်ပေးလိုက်ပါတယ်။အမေရိကန်လွှတ်တော်အမတ်တွေဘက်ကနေမနေ့တောက်ကြန်နေ့ကအောင်မြင်စွာညှိနှိုင်းအတည်ပြုပေးပြီးထွက်ပေါ်လာခဲ့တဲ့ဒေါ်လာဘီလီယံ400ရှိတဲ့ဒီဘတ်ဂျက်ဥပဒေကြမ်းကိုသမ္မတထရန့်ဘက်ကနေအတည်ပြုပေးရမှာတော့အခမ်းအနားကြီးကြီးကျယ်ကျယ်လုပ်ခဲ့တာမရှိခဲ့ပါဘူး။အခုလိုအခမ်းအနားကြီးမလုပ်ဘဲလက်မှတ်ထိုးခဲ့တဲ့ပေါ်အင်ပီရိုယာရှိတွေကအခုလိုဖြစ်ရတာကသမ္မတထရန့်အနေနဲ့အစိုးရရဲ့ကြီးမားလာနေတဲ့လုံငွေပြမှုကိုထပ်တူးစေနိုင်တာတွေနောက်ဆုံးကပ်ပြီးထည့်လိုက်တာကိုမကျေနပ်ကြောင်းပြလိုက်တာဖြစ်တယ်လို့ထုတ်ပြောတာပါပဲ။ဒါပေမဲ့ဒီဘတ်ဂျက်လက်မှတ်ထိုးပြီးသမ္မတထရန့်အနေနဲ့ Twitter Internet လူမှုကွန်ရက်ပေါ်ကိုတက်ပြီးဥပဒေကြမ်းကိုအခုပဲလက်မှတ်ထိုးပေးလိုက်ပြီး American စစ်တပ်ဟာအခုအရင်ထက်ပိုအားကောင်းသွားတော့မယ်လို့ရှင်းခဲ့ပါတယ်။ဒါအပြင်သမ္မတထရန့်ကဆက်ပြီးဒီ American စစ်တပ်မျိုးလိုအပ်နေပြီးစစ်တပ်ပေါ်ချစ်မြတ်လို့ကြောင်းစစ်တပ်လိုတာအကုန်လုတ်ပေးတာအပြင်ပိုတောင်ပေးဖို့ရှိတယ်လို့ Twitter ကနေရှင်းခဲ့ပါတယ်ခင်ဗျာ
။ American သမ္မတရဲ့ထိတ်တန့်လက်ထောက်ဒူလည်းဖြစ်အဖြူတော်အစ်စ်မြင့်တောင်းရှိသူဒူလည်းဖြစ်တဲ့ Rob Porter နှုတ်ထွက်သွားတဲ့ပေါ်သမ္မတထရန့်ကအင်မတန်ဝမ်းနည်းပြီးတဲ့အကြောင်းတောက်ကြံနေမှာပြောပါတယ်။ရော့ပေါ်တာဟာအိမ်တော်မတွေကိုစိတ်ပိုင်းရုပ်ပိုင်းနှိမ့်ဆက်ညှဉ်းပန်းတာတွေလုပ်ခဲ့တဲ့ဆိုပြီးသူ့ရဲ့ဇနီးဟောင်းနှစ်ဦးကဆွဆဲပြောဆိုပြီးတဲ့နောက်ဘိုလ်လူနေမှာယာရုကနှုတ်ထွက်သွားတာပါ။သူကသူ့မှာအပြစ်မရှိဘူးလို့ပြောပါတယ်။ဒါကိုအမှတ်ရရမယ်လို့ကျွန်တော်ယူဆတယ်။သူ့မှာအပြစ်မရှိဘူးဆိုတာသူကတိတ်ကိုအခိုင်အမာပြောတာပါ။ဆိုတော့ဒါနဲ့ပတ်သက်ပြီးသူ့ကိုမေးကြပါလို့တောက်ကြနေကသမရယုံငတ်မှာဗရင်နောက်တွေကိုသမရထရမ်ကပြောပါတယ်။မစ္စတာပေါ်တာရဲ့ဇနီးဟောင်းတွေကိုသမရထရမ်ကထည့်ပြောမသွားသလိုသူတို့ကိုမစ္စတာပေါ်တာကစိတ်ပိုင်းယူပိုင်းနှိမ့်ဆက်ညှဉ်းပန်းတာတွေလုပ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းပြောမသွားပါဘူး။မစ္စတာပေါ်တာနဲ့ပတ်သက်တဲ့သတင်းတွေထွက်လာတာကြောင့်သမ္မတအင်ပီရိုကဝန်ထမ်းတွေရဲ့မသင့်လျော်တဲ့ပြုမှုလုပ်ဆောင်မှုဆိုင်ရာဆွဆွဲချက်တွေပေါ်အင်ပီရိုအစိုးရတာဝန်ရှိသူတွေဘယ်လိုသဘောထားရလဲဆိုတာမေးခွန်းအစ်စ်တွေထွက်လာနေတာပါ။ဒါအပြင်နောက်ကျောင်းရာဇဝင်ဆိုင်ရာစစ်ဆေးရှင်းလင်းမှုမရှိဘဲသမ္မတရုံးငန်းတွေနဲ့ပတ်ဝန်းကျင်မှာဝန်ထမ်းတွေခန့်ထားတဲ့ပုံမှာလည်းဝေဖန်ပြောဆိုတာတွေရှိလာပါတယ်။
တောင်ကိုရီးယားနိုင်ငံကဆောင်းရာသီဥလံပစ်ဖွံ့ဖွဲခန္ဓာမှာမြောက်နယ်တောင်ကိုရီးယားနိုင်ငံကအားကစားသမားတွေအလံတော်တစ်ခုတည်းအောက်မှာအတူချီတက်ခဲ့ရတာကြောင့်အားကစားရုံတဝိုက်မှာဒီနိုင်ငံကြားတင်းမာမှုတွေစရော့လာတယ်လို့လက်တလောခန်းစားနေရပါတယ်။အမျိုးသမီးရေခဲပြင်ဟော်ကီအသင်းလိုက်ပြိုင်ပွဲမှာဒီတောင်မြောက်ကိုရီးယားနှစ်နိုင်ငံပေါင်းပြီးတသင်းတဲ့အနေနဲ့ပြိုင်ကြမှာဖြစ်ပေမဲ့ကျန်တဲ့ပွဲတွေမှာတော့လုံးဝသီးသန့်စီပြိုင်ကြမှာပါ။ဒါပေမဲ့လည်းအခုလိုတောင်ကိုရီးယားနိုင်ငံမှာမြောက်ကိုရီးယားအားကစားသမားတွေလာပြိုင်နိုင်ကြတာနဲ့ဒီမြောက်ကိုရီးယားကအဆင့်မြင့်အစိုးရကိုယ်စားလှယ်အဖွဲ့ပါရောက်နေတာကြောင့်ကျေးလက်ဒေသဖြစ်တဲ့ပျုံချမ်းမြို့မှာရှိနေသူတချို့အတွက်စိတ်သက်တောင့်သက်သာဖြစ်စေခဲ့ပါတယ်။ဒ ီအားကစားကွင်းအပြင်ဘက်မှာတော့ဖိလစ်ပိုင်နိုင်ငံကရောက်လာတဲ့ဆူမီမရန်နာဒါကအခုလိုကိုရီးယားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေရှိလာတာကြောင့်နိုင်ငံခြားကနေရောက်လာတဲ့သူမအတွက်အရင်လိုစိတ်မပူရတော့ပဲစိတ်နှလုံးငြိမ်းချမ်းမှုရစေတယ်လို့အာပါတရာပြောလိုက်ပါတယ်။တကယ်တော့ပြီးခဲ့တဲ့2019ခုနှစ်ထဲတုန်းကစစ်ပွဲတွေဖြစ်တော့မလို့ဆက်ဆံရေးတွေချမ်းချမ်းတမ်းတမ်းဖြစ်လာခဲ့တဲ့ဒီကိုရီးယားနှစ်နိုင်ငံကြားအခုနှစ်အိုလံပစ်ပွဲအတွက်ကြမှာပြန်လည်ပူးပေါင်းဆက်သွယ်ဆောင်ရွက်မှုတွေရလာတာဖြစ်ပါတယ်ခင်ဗျာ။
စစ်ပွဲသုံးနှစ်ဖြစ်ခဲ့မှုတဲ့အီဂျစ်နဲ့အစ္စရေးနိုင်ငံတို့ဟာအခုတော့ဆိုင်းနိုင်ကျွန်းဆွယ်ကလက်နက်ကင်ဆွေရောက်ဝါဒီတွေကိုနှိမ်နင်းဖို့အတွက်စစ်ဖက်ချင်းပူးပေါင်းဆောင်ရွက်နေကြပြီလို့လေလာသူတွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးနှစ်နိုင်ငံစလုံးကထုတ်မပြောသလိုဘာမှတုံ့ပြန်ပြောဆိုတာဒါမှမဟုတ်ညင်းဆိုတာလည်းမရှိပါဘူး။အီဂျစ်နိုင်ငံမြောက်ပိုင်းနဲ့ဆိုင်းနိုင်ကျွန်းဆွယ်လက်ပိုင်းဒေသကိုဦးတည်ချက်ထားပြီးနိုင်ငံတော်မှာအကြမ်းဖက်ဝါဒီတွေ၊ရာဇဝတ်သားတွေနဲ့ရာဇဝတ်ဂိုင်းတွေကိုနှိမ်နင်းတဲ့စစ်ဆင်ရေးကြီးစလုပ်နေပြီလို့အီဂျစ်စစ်ဖက်ပြောခွင့်ရတွေကတောက်ကြနေမှကြေညာပါတယ်။ဆိုင်းနိုင်လေပိုင်းဒေသကဆူဖီပလီတခုကိုတီးခရနှစ်မှာစစ်သွေးကြွားတွေဝင်တိုက်တာကြောင့်ဝိပြုလာသူ300ကျော်တည်ဆုံးခဲ့ပါတယ်။ဒါပေမဲ့လည်းအခုစစ်စင်ရေးမှာအစ္စရေးရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအီဂျစ်စစ်ဖက်ပြောခွင့်ရတွေကဘာမှပြောဆိုတာမရှိပါဘူး။အစ္စရေးနဲ့နေဆက်ကမတူမညီဖြစ်နေတဲ့အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာ IS အကြမ်းဖက်ဝါဒီအုပ်စုနဲ့ဆက်ဆက်ရှိတဲ့အဖွဲ့ရဲ့နေရာတွေကိုအစ္စရေးထောက်လှမ်ရေးအဝေးထင်းဒရုန်းယာဉ်တွေပြန်တမ်းမှုနဲ့ဒီကြောင်တိုက်ခတ်မှုဒါဇင်ပေါင်းများစွာကိုလုပ်ဖို့အီဂျစ်အစိုးရကခွင့်ပြုခဲ့တယ်ဆိုပြီးသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတာပါခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။ VOA American အသံကစနေနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုတိုက်ရိုက်ဆက်ကြညာပေးနေပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီး Boris Johnson အနေနဲ့မြန်မာပြည်ခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာရိုဟင်ဂျာမွတ်စလင်တွေအရေးအလေးပေးပြောသားဖို့ရှိနေပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ဆန်အနေနဲ့အခုမြန်မာပြည်ဆိုင်ရာခီးစဉ်မထွက်ခင်လေးမှာပဲဒီလူသားတွေနှစ်ပေါင်းများစွာခံစားနေရတာကကျွန်တော်တို့ခေတ်ကြီးထဲမှာအဆိုးအဝါဆုံးလူသားဆိုင်ရာဘေးဥပါအန္တရာယ်ကြီးဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒီခီးစဉ်ထဲမှာဝန်ကြီးဂျွန်ဆန်အနေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာရှိတဲ့ကောက်ဆက်ဘဇာနာကဒုက္ခသည်စခန်းတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းတို့ကိုသွားကြည့်မှာဖြစ်ပါတယ်။ဝန်ကြီးဂျွန်ဆန်ကလူတွေကဖန်တီးလို့ဖြစ်ရတဲ့ဒီဒုက္ခအကြီးကျယ်ရောက်ကြရမှုအတွက်နိုင်ငံရေးရာအဖြစ်ရှာလို့တဲ့စိတ်နဲ့ပဲဖြစ်ရှင်းမှရမယ်လို့ထုတ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ August လကစပြီးဒီရခိုင်မြောက်ပိုင်းကဒုက္ခသည်6သိန်းကျော်ဟာမြန်မာအစိုးရတပ်တွေရဲ့မတရားရက်စက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်လို့ကမ္ဘာကုလသမဂ္ဂဘက်ကထုတ်ပြောထားပါတယ်ခင်ဗျ
။ဖန်စီတရားစွပ်စွဲခံရတဲ့ Radar သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လှုပ်ပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီး Nikki Haley ကဖေဖော်ဝါရီလ9ရက်တောက်ကြာနေ့ထုတ်ပြန်ချက်တစ်ခုမှာတောင်းဆိုထားပါတယ်။သူတို့နှစ်ဦးဟာရခိုင်ပြည်နယ်မှာလူအများပြားကိုတပ်ပြီးအစုပြုံလိုက်မြှုပ်ထားတာတွေနဲ့ပတ်သက်လို့သတင်းလိုက်ရင်းအဖမ်းခံထားရတာပါ။ရခိုင်ပြည်နယ်မှာလူစုအဝေးလိုက်တပ်ဖြတ်ထားတယ်ဆိုတဲ့ဘယ်လူဆွဆွဲချက်ကိုမဆိုတီးခြားလွတ်လပ်ပြီးယုံကြည်ရလောက်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့မြန်မာအာဏာပိုင်တွေပူးပေါင်းဆောင်ရွက်ရေးအရေးတကြီးလိုအပ်နေတယ်ဆိုတာသူတို့ရေးသားတဲ့သတင်းလိုတီးခြားလွတ်လပ်တဲ့သတင်းဖော်ပြချက်တွေကအထင်ရှားပြနေတယ်လို့တန်မတ်ကြီးဟေလီကထုတ်ပြန်ချက်မှာပြောထားပါတယ်။လွတ်လပ်တဲ့သတင်းမီဒီယာဟာဒီမိုကရေစီနဲ့လူ့အခွင့်အရေးရဲ့အခြေခံအုတ်မြစ်တစ်ခုဖြစ်တယ်။သူတို့အလို့သူတို့လုပ်တာကြောင့်သတင်းတော်တွေကိုဖန်ဆီးတာမျိုးဘယ်တော့မှမလုပ်ရဘူးလို့တန်မတ်ကြီးဟေလီကပြောပါတယ်။ဒီသတင်းတော်တွေကိုပြန်လွှတ်ပေးဖို့မြန်မာအာဏာပိုင်တွေကိုမမိလို့တောင်းဆိုပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဖြစ်နေတဲ့လူအစုအဝေးလိုက်တပ်ဖြတ်မှုတွေကိုတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလို့ရေးအပြည့်အဝပူးပေါင်းဆောင်ရွက်ဖို့တောင်းဆိုပါတယ်လို့တန်မတ်ကြီးနီကီဟေလီကထုတ်ပြန်ချက်မှာပြောထားပါတယ်။
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်မှာတော့အမေရိကန်ဒရုန်းတိုက်ခိုက်မှုကြောင့်အဆင့်မြင့်စစ်သေးကြတပ်မှုတယောက်သူ့ရဲ့လက်ထောက်အများပြားနဲ့အတူသေဆုံးသွားတယ်လို့သတင်းတွေထွက်နေပါတယ်။အာဖဂန်နစ်ဇက်အနီးဝါဇီရစ်စတန်မြောက်ပိုင်းတိုင်းဒေသမှာမနေ့တောက်ကြနေတုန်းကဒီလိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသခံတိုင်းဒေသတွေနဲ့ဒေသခံအစိုးရယာရှိတွေကအတည်ပြုပေးလိုက်ကြပါတယ်။မတရားအသိအကျညာခံထားတဲ့ပါကစ္စတန်တာလီဘန်အဖွဲ့ဒုတိယအကြီးအကဲဆက်စနာခေါ်ခန်ဆာဟီမဆူဟာအိန္ဒိယအာဖဂန်နစ္စတန်နိုင်ငံနဲ့ဇက်ကအပြင်မောင်းသူမဲ့လေယာဉ်တစ်စင်းကသူ့ရဲ့မော်တော်ယာဉ်ကိုဒုံးကျည်နဲ့ပစ်ထည့်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ဆက်စနာနဲ့သူ့ရဲ့လက်ထောက်တွေသေဆုံးခဲ့မှုနဲ့ပတ်သက်ပြီးစစ်သွေးကြွတွေဘက်ကတော့တစုံတရာပြန်လည်ပြောကြားတာမရှိသေးပါဘူး။ ဒါပြင်ပါကစ္စတန်နိုင်ငံသားကြီးပြောခွင့်ရကလည်းဒီတိုက်ခိုက်မှုကြောင့်သူမသိသေးဘူးလို့ဆိုပါတယ်။တကယ်တော့အမေရိကန်အာဏာပိုင်တွေအနေနဲ့ပါကစ္စတန်က CIA ပါကစ္စတန်နိုင်ငံမှာ CIA က drone စစ်ဆင်ရေးလုပ်နေတာနဲ့ပတ်သက်ပြီးပြောဆိုမှုလုံးဝမရှိသလောက်ဖြစ်ပါတယ်ခင်ဗျာ
။ငှက်ပြားရောဂါဖြစ်စေတဲ့ချင်းတွေကနေကောက်ကွယ်ဖို့အသုံးပြုတဲ့ခြေနှောင်တွေကိုအပူပိုင်းဒေသနိုင်ငံတွေမှာငါးဖန်းပိုက်အဖြစ်ကြကြပြန့်ပြန့်အသုံးပြုနေတယ်ဆိုတာသူတေသနာအသစ်တစ်ခုကနေတွေ့လိုက်ပါတယ်။ခြေနှောင်တွေဟာအသေးချာရက်လုတ်ထားတာကြောင့်ငါးအရွယ်အစားအမျိုးမျိုးကိုမလွတ်အောင်ဖမ်းမိနိုင်တာပါ။ဒါကြောင့်လဲဒီငါးဖမ်းနေကြောင့်ငါးကောင်ကြီးရုံထဲပျောက်ကွယ်သွားမှကျွမ်းကျင်သူတွေကစိုးရိမ်နေကြတာပါ။ဒါပေမဲ့လည်းစီးရဲမွေးတည်မှုဟာဒီငါးဖမ်းနေကိုအသုံးပြုရခြင်းရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့သုတေသနအစီရင်ခံစာကိုပြုစုသူတွေကပြောပါရယ်။ချင်းတော်နဲ့ငါးဖမ်းနာကိုကန့်သတ်ဖို့ကြိုးစားတာဟာအသက်ရှင်တမ်းမှုတက်တဲ့အတွက်ရုန်းကန်နေကြသူတွေကိုထိခိုက်နိုင်ခြင်းရှိတယ်လို့သတိပေးကြပါရယ်။ပိုးသက်စေးပါတဲ့ချင်းတော်တွေဟာငှက်ပြားရောဂါကိုဓာတ်ဆီတာမှာတိတ်ကိုအောင်မြင်ခဲ့တဲ့ပစ္စည်းတွေပါ။ဒီကျွန်တော်တွေကိုကြည်ကြည်ပြန့်ပြန့်ဖြန့်ဖြူးပေးနိုင်ခဲ့တဲ့အတွက်ငှက်ပြားရောဂါကြောင့်သေဆုံးသူအရေအတွက်ဟာ2000ပြည့်နှစ်နဲ့နှိုင်းရှင်ရင်2015ခုနှစ်မှာ60ရာခိုင်နှုန်းထိရောနှဲသွားပါတယ်။ငှက်ပြားရောဂါဖြစ်တဲ့နိုင်ငံတွေအတွက်2015ခုနှစ်တွင်ကျွန်တော်အလုံးရေတန်း150ကျော်ကိုကျန်းမာရေးကဏ္ဍတာဝန်ရှိသူတွေကဖြန့်ဖြူးပေးခဲ့ပါတယ်။အဲ့ဒီကျွန်တော်တွေကိုပုံမှန်အဖြစ်အခမဲ့ဒါမှမဟုတ်ဇီးရိတ်မျှပေးပြီးတော့ဖြန့်ဝေတာပါ။ POS 1 Journal မှာဖော်ပြထားတဲ့လေလာမှုအသေးအရချင်းအောင်တွေသုံးပြီး၅ဖက်နာကိုစီနီဂေါနိုင်ငံကနေဆာမိုဝါကျွန်းနိုင်ငံအထိကြကြပြန့်ပြန့်အသုံးပြုနေကြတာတွေ့ရှိထားပါတယ်ခင်ဗျာ
ကိုဝင်းမင်းနဲ့ကုကြကြသိမ်းပါရှင်စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရိုက်တာသတင်းဌာနကထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံမှအစုလိုက်ပြုံလိုက်တပ်ဖြတ်မှုဆိုတဲ့အစီရင်ခံစာပါအချက်လက်တွေအရရခိုင်ပြည်နယ်မြောက်ပိုင်းမှာလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့အရေးတကြီးလိုအပ်နေကြောင်းအမေရိကန်နိုင်ငံသားရေးဌာနက VOA ကိုပြောပါရယ်အလားတူကုလသမဂ္ဂအတွေ့အမှုချုပ်ယုံကလည်းဒီအစီရင်ခံစာပါအချက်တွေပေါ်အလွန်ထိတ်လန့်မိပြီးမြန်မာအစိုးရအနေနဲ့ပြည်စုံကျေပြန့်တဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့နဲ့ဖန်ဆီးထားတဲ့ရိုက်တာသတင်းတောင်နှစ်ယောက်ကိုပြန်လွှတ်ပေးဖို့မနေ့ကတောင်းဆိုလိုက်ပါရယ်အကြောင်းဆုံးကိုဆက်ပြီးနားဆင်ပါရှင်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ထားတဲ့ရိုက်တာသတင်းဌာနရဲ့အစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှရေးရာပြောခွင့်ရ Justin Higgins က VOA ကိုခုလိုပြောပါရယ်
We are deeply troubled by reports of mass graves in the village of Indin.
Indin ရွာမှာအစုလိုက်ပြုံလိုက်တပ်ဖြတ်ပြီးမြှုပ်နှံထားတဲ့အလောင်းတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတခြားထိတ်လန့်စရာကောင်းတဲ့လူခွေရေးချူဖော်မှုလက္ခဏာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတွေပေါ်အမေရိကန်ဆိုရအနေနဲ့အလွန်အမင်းစိုးရိမ်မကင်ဖြစ်မိပါတယ်။ဒီလိုလူခွင့်ရေးချူဖောက်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုအသေးချာတာဝန်ခံမှုရှိစေဖို့အကူအညီပေးရေးအမေရိကန်အနေနဲ့ဆက်ပြီးအလေးပေးလှုပ်ဆောင်သွားမှာပါ
။ဒါအပြင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေမှာမြန်မာအစိုးရအနေနဲ့ပူးပေါင်းပါဝင်ဖို့တိုက်တွန်းကြောင်းသူကအခုလိုဆက်ပြောပါတယ
်။ As with other previous reports of mass graves, this report highlights the ongoing and urgent need for Burmese authorities to cooperate with an independent
အစိုးရပြုလိုက်တပ်ဖက်ခံရမှုနဲ့ပတ်သက်တဲ့အရင်ကအစီရင်ခံစာတွေလိုပဲအခုအစီရင်ခံစာကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရက်ဆက်ကြမ်းကြုတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုလွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုမှာမြန်မာအာဏာပိုင်တွေအနေနဲ့ပူးပေါင်းပါဝင်ဖို့အရေးကြီးလိုအပ်နေစေဖြစ်တယ်ဆိုတာကိုမိမောင်းထုတ်ပြနေပါတယ်
မှုကင်းဆေးပညာရဲ့ဆိုင်ရာကျွမ်းကျင်သူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးမယ်ဆိုရင်အဲ့ဒီမှာဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုပိုပြီးကြည်ကြင်ပြည့်ပြည့်နဲ့သိမြင်နိုင်အောင်အထောက်အကူပြုနိုင်မှာဖြစ်တယ်လို့လည်း Higgins ကဆိုပါတယ်။တပ်ဖြတ်ခံရသူတွေဟာဘယ်သူဘယ်ဝါဆိုတာရှင်းရှင်းလင်းလင်းသိအောင်လူခွင့်ရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုဖော်ထုတ်နိုင်ဖို့အပြင်တရားဥပဒေအတိုင်းထိုက်တဲ့နဲ့တာဝန်ခံမှုရှိစေဖို့ကြိုတင်ပြင်ဆင်အားထုတ်ကြိုးပမ်းရမှာဒီစုံစမ်းစစ်ဆေးမှုဟာအထောက်အကူပေးမှဖြစ်တယ်လို့လည်းသူကပြောပါတယ
်။ The Secretary of State determined that actions undertaken against the Rohingya in Northern Rakhine State
ဒီကိမီနယ်မြောက်ပိုင်းမှာ Rohingya တွေအပေါ်ဖိနှိပ်မှုလိုရက်ကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကသတ်မှတ်ပြောဆိုထားပါတယ်။ဒါကလည်းရရှိတဲ့အချက်လက်တွေနဲ့တင့်လျော်တဲ့ဥပဒေဆန်းစစ်မှုတွေကိုကြဲကြဲပြန့်ပြန့်လုပ်ပြီးတဲ့နောက်မှသာနိုင်ငံသားရဲ့ဝန်ကြီးတယောက်အနေနဲ့အရေးအကြီးဆုံးလုပ်ငန်းတွေထဲကတစ်ခုအဖြစ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။
ပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိသေးတာဟာရခိုင်ပြည်နယ်ကပဋိပက္ခကိုဖြေရှင်းရမှာအရေးကြီးတဲ့အဆင့်ဖြစ်တယ်လို့လည်း Justin Higgins ကပြောပါရယ်။အလားတူရိုက်တာသတင်းဌာနရဲ့အစီရင်ခံစာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုကြဲကြဲပြန့်ပြန့်စုံစမ်းဖို့လိုအပ်နေတယ်ဆိုတာမိမောင်းထိုးပြသနေပြီးဒီအစီရင်ခံစာကိုရေးသားတဲ့သတင်းတောင်နှစ်ဦးကိုပြန်လွှတ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Fahrenheit ကတောက်ကြနေနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားပါရစေ
Yes, we're aware of this latest report. The details of which are very alarming.
ဒီနောက်ဆုံးအစီရင်ခံတာကိုကျွန်တော်တို့သတိပြုမိသလိုအဲ့ဒီမှာပါတဲ့အသေးစိတ်အချက်တွေဟာထိတ်လန့်စရာကောင်းပါတယ်။ရခိုင်ပြည်နယ်မှာကြမ်းဖက်မှုအားလုံးနဲ့မတူညီတဲ့အတိုင်းဝိုင်းတွေအပေါ်တိုက်ခိုက်မှုတွေကိုအာဏာပိုင်တွေအနေနဲ့ပြည့်ပြည့်စုံစုံကြဲကြဲပြန့်ပြန့်နဲ့စုံစမ်းစစ်ဆေးဖို့လိုအပ်နေတယ်ဆိုတာထပ်ပြီးတက်တည်ပြလိုက်တာဖြစ်ပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်လည်းဖမ်းဆီးခံထားရတဲ့တရေတောင်နှူးကိုပြန်လွတ်ပေးဖို့တောင်းဆိုထားသလိုဒီအတွက်လည်းကျွန်တော်တို့ဆက်ပြီးဖိအားပေးသွားမှာပါ
။ February 10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာကိုအစိုးရလျှို့ဝှက်ချက်ဥပဒေကိုချိုးဖောက်မှုနဲ့လက်ရှိဖမ်းဆီးတရားဆွဲဆိုခံနေရတဲ့ writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရေးသားခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းဒင်းကျေးရွာမှာရိုဟင်ဂျာအမျိုးသား၁၀ဦးတပ်ဖြတ်ခံရတဲ့ကိစ္စကိုစုံစမ်းထောက်လှမ်းပြီးတော့ပြုစုရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ်ရှင်
ရရှိမှာခင်ဗျာမိမိရဲ့ဆန္ဒအမြင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုတာရေးသားဖော်ပြတာဟာဒီမိုကရေစီစနစ်မှာအရေးပါတဲ့လူခွင့်တရားဖြစ်ပါတယ်ဒါပေမဲ့လို့ကိုယ့်ရဲ့အမြင်ဆိုပြီးတော့လူတစ်ဖက်သားကိုချင်းချောက်ပြောဆိုတာဒါမှမဟုတ်မျက်နှာထိကဲ့အောင်လုပ်တာဒါမှမဟုတ်ကျဉ်းကျဉ်းတန်းတန်းဆဲဆူရန်လိုတာတွေဟာလူခွင့်ရေးဟုတ်ပါရဲ့လားဒီမိုကရေစီစနစ်ရဲ့လွတ်လပ်စွာပြောဆို권ဆိုတဲ့နေရာမှာဘလို့ကျင့်ဝတ်အကန့်အသတ်တွေရှိပါသလဲဥပဒေအရဘလို့အမှားကန်ချက်ပြီးပြီးတော့ထိန်းချုပ်ထားပါသလဲအခုလာမယ့်စနေနေ့ညတဲ့လီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူရဲသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့ယူဆတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်တော်ရရှင်တွေကိုကျူးလွန်ပါရခင်ဗျာ
ဒီကနေ့ညအစီအစဉ်မှာတင်ဆက်မှာမို့ဒါရိုက်လေးလိုက်အစီအစဉ်မှာအချိန်မီပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေရဲ့အရေးဟာဒီနေ့ခေတ်သစ်မျိုးဆက်တွေအကြားအကြီးအတန်းဆုံးနဲ့နားလည်ရအခက်ဆုံးရာဇဝတ်မှုတစ်ခုဖြစ်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုလူဦးရေဒုက္ခသည်ရေးရာနဲ့ရွှေပြောင်းအခြေချမှုဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းအဲရစ်Shuwas ka VOA ကိုပြောပါတယ်။ဒါနဲ့ပတ်သက်လို့သတင်းတော့ Caro Castile နဲ့တွေ့ဆုံမေးမြန်းထားတော့ကိုကိုရင်နိုင်ကကောက်နှုတ်တင်ပြမှာပါရှင
် Let's look at the crisis with Rohingya.
Rohingya ပြဿနာကိုကြည့်မယ်ဆိုရင်ပြီးခဲ့တဲ့ August လကစပြီးတော့လူ6သိန်းခွဲကျော်မြန်မာနိုင်ငံနောက်ပိုင်းကနေထွက်ပြေးခဲ့ကြတယ်။ American ပြည်ထောင်စုကလည်းဒါကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဆိုပြီးတော့ပြောခဲ့တယ်။အခုအဲ့ဒီလူတွေရဲ့အခြေအနေကဘယ်လိုလဲ
Well the status is that you know they've
been ogola sa bi rohingya 9000 long thwe pye kae ya bare da ha chano ro myo set atwin tor tor ko so ywa de ya zwe mu ba myama sit tak ka dilu ri paw chu lun kae da ri ko che ka pyo pu le khet bare di tadin ba nei nge atwin lu ri ya paw myo sa ko ye ye set set mount thau khan kae ya bare de lo lou nei nge nilan ga dilu ri ko a chan pat chin chaung ma be lou nei ma ba myama sit tak ka le ai lo lou khet wa de ချက်တမ9ရက်နေ့ကလုတ်ခဲ့တာတွေကိုကျွန်တော်တို့ကလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလို့သတ်မှတ်ခဲ့ပါတယ်တပ်တွေကရွာတွေထဲကိုဝင်ပြီးတော့မိရှို့ရာတွေထွက်ပြေးတဲ့လူတွေကိုပစ်တပ်တာတွေလုတ်ခဲ့ပြီးတော့ရွာ300လောက်ပျက်စီးပြီးခမန်းကြီးအဖြစ် 6,800 လောက်တည်ဆုံခဲ့ပါတယ်ကျွန်တော်တို့ပြီးခဲ့တဲ့စက်တင်ဘာလကဘင်္ဂလားဒေ့ရှ်ကိုတက်ရောက်ခဲ့ပြီးမြန်မာစစ်တပ်ရဲ့လုပ်ရည်တွေကစိတ်ပျက်စရာကောင်းလောက်အောင်ဆိုရပြီးတော့ပြောစရာစကားလုံးမရှိတော့အောင်ပါပဲ
Many people are very disappointed in the de facto leader Nobel laureate.
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ဘက်ကဘာမှတိတ်ပြီးမပြောတဲ့အပေါ်မှာလူအတော်များများကသူ့မကိုစိတ်ပျက်ခဲ့ကြတယ်။ဒီအတွက်ကြောင့်ဒီကိစ္စမှာလည်းတည်တာတဲ့အပြောင်းအလဲတွေဖြစ်လာဖို့ဘလောက်ထိနှောင့်နှေးသွားတယ်လို့ပြောလို့ရ
တယ်။ Well you know I can answer this question.
ဒီမျိုးကိုကျွန်တော်အစ်စ်နေခွဲပြီးတော့ဖြေပြရစေ။တွေးစရာတွေကလည်းများ၊မေးစရာတွေကလည်းများပါတယ်။သူကဒီလိုမတရားလုပ်တာတွေကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချခဲ့တာပါ။ဒါပေမဲ့ဒီကိစ္စကိုသူ့အနေနဲ့စွန့်ပြီးတော့ပြောနိုင်ပါတယ်။ तू ဘလောက်အထိပြောတင်တယ်လဲ။မပြောဘဲနေမလား။ထုတ်ပြန်ချက်တွေမထုတ်ဘဲနေမလား။ဒါမှမဟုတ်ရင် तू တောင်းပန်ခြင်းနဲ့အနေထားပုံစံမျိုးဟန်ပြမလား။ကျွန်တော်တွေးမိပါတယ်။ဒါပေမဲ့ तू စက်တင်ဘာလကတည်းကပြောခဲ့တဲ့မိန့်ခွန်းမှာမော်ဆလင်အတိုင်းဝိုင်းအတွက်ပညာရေးနဲ့ဂျမ်းမာရေးဝန်ဆောင်မှုတွေဟာခွဲခြားဆက်ဆံတာမရှိဘူးလို့မလိုအပ်ဘဲပြောခဲ့တာပါ။ तू ဒီလိုနေရာကနေဒီလိုမျိုးပြောစရာမလိုပါဘူး။နိုင်ငံရဲ့အနာဂတ်ဒီမိုကရေစီရေးအတွက်အစွန်းအထင်မခံရအောင်ဖြစ်ပျက်နေတာတွေကိုအပြစ်တင်ရှုတ်ချပြီးစစ်တပ်ရဲ့နှီးပြွာတွေပြောင်းသွားအောင်ပြင်ပကဘာကနေအမြင်တွေပြောင်းသွားအောင် သူတင့်တော်တယ်လို့ဘယ်လောက်ထိလုံးတင်တယ်လဲဆိုတာကိုသုံးသပ်တင်ပါတယ
် The problem with Rohingya in Myanmar
ရိုဟင်ဂျာပြည်နာကိုဘယ်လိုရှေ့ဆက်သွားနိုင်မယ်လို့မြင်လဲဒီလူတွေကိုလူမှုဖွဲ့စည်းတွေမှာပြန်ပေါင်းစည်းဖို့အတွက်လှုပ်သွားဖို့ရှိလားသူတို့ပေါ်ရှိတဲ့သဘောထားအမြင်တွေနဲ့မူဝါဒတွေကရောဒီလိုဖြစ်နိုင်ဖို့အလားအလာရှိရလားဒီလူတွေကိုမြန်မာနိုင်ငံတွေကမဟုတ်ဘူးလို့ထင်နေကြတော့မဲ့လား
The Rohingya in Burma have had their rights progressively
မြန်မာနိုင်ငံမှာရှိတဲ့ Rohingya တွေရဲ့အခွင့်အရေးအားစီးစီးတသာကျဆင်းလာပြီးဒါတွေကိုပြောင်းလဲပြစ်နိုင်ပါတယ်ဒီနေရာမှာအရေးကြီးတာကခေါင်းဆောင်မှုပါမြန်မာနိုင်ငံမှာကမွတ်စလင်တွေအပေါ်ရန်လိုရက်ကြပြီးဒီထက်ကအများစုကခေါင်းဆောင်မှုကြောင့်ပါဒီနေရာမှာခေါင်းဆောင်မှုကအရေးကြီးပြီးတော့ Rohingya တွေရဲ့လိုအပ်ချက်နဲ့အခွင့်အရေးတွေမရမချင်းကမ္ဘာတဝန်းကအစိုးရတွေအနေနဲ့လည်းပြက်ပြက်သားသားနဲ့ပြင်းပြင်းထန်ထန်ပြောဖို့လိုသလိုမြန်မာစစ်တပ်ပေါ်မှာပြင်းထန်တဲ့အရေးယူမှုတွေကိုလုံးဆောင်သွားဖို့ပြင်ဆင်ထားမှာပ
ါ What about the strain that the Rohingya population the refugees
ဒီရောညာဒုက္ခသည်တွေရဲ့ဝန်တုပ်ဝန်ဘိုးနဲ့ပတ်သက်ပြီးတော့ရောဗာပြောကြင်လဲဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်မလေးရှားနဲ့တခြားနေရာတွေအတွက်ဝန်တုပ်ဝန်ဘိုးဖြစ်နေတယ်လား
Well I think that you know
ခင်ဗျားသိတဲ့အတိုင်းဘယ်နေရာကဒုက္ခသည်မဆိုဒုက္ခတွေနဲ့သာရင်ဆိုင်နေရတာပါသူတို့ကိုနှိပ်စက်ညှဉ်းပန်းခံရတဲ့နေရာကိုဘယ်သူကမဆိုအတင်းကျပ်ပြတ်မပို့တင်ပါဘူးသူတို့ခိုလုံနေကြတဲ့နိုင်ငံတွေအနေနဲ့သူတို့ရဲ့အခွင့်အရေးကိုလေးစားသင့်ပါတယ်အရေးကြီးတဲ့ပြဿနာတစ်ခုကတော့ဘင်္ဂလားဒေ့ရှ်ပြဿနာပါဒုက္ခသည်တွေကနေရာတိုင်းမှာပါတွေ့တဲ့နေရာမှာနေနေကြပါတယ်ဒါဟာအစိုးရအတွက်လည်းဝင်နေဝင်ဖို့ပါကမ္ဘာတဝန်းမှာရှိတဲ့အစိုးရတွေအတွက်လည်းဘင်္ဂလားဒေ့ရှ်အစိုးရကိုအထောက်ပံ့တွေပေးဖို့တာဝန်ရှိပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုနေရာရင်းပြဖို့ဖို့ကိစ္စပြဿနာတွေနဲ့ပတ်သက်ပြီးတော့အဲ့ဒီလူတွေကိုနိုင်ငံသားအခွင့်အရေးသက်ဆိုင်တဲ့အမှတ်ကံချက်တွေမရှိဘဲသူတို့ကိုနှိပ်စက်တဲ့သူတွေစီကိုပြန်ပို့ဖို့ဖြည့်ဆက်သွားဖို့ဆိုတဲ့အယူဆကတော့အလွန်ကိုပြဿနာရှိပါတယ်ဒါတွေမရှိဘဲနဲ့တော့ဒီလူတွေကိုပြန်မပို့သင့်မဲအဲ့ဒီမှာပဲဆက်ထားသင့်ပါတယ်
ဒါကတော့သမ္မတအိုဘားမားအစိုးရလက်ထက်ကလက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်းအဲရစ်ရှူဝက်စ်နဲ့ VOA တွေ့ဆုံမေးမြန်းခန်းကိုကိုရနိုင်ကကောက်နှုတ်တင်ပြခဲ့တာပါရှင်။အခုတော့ထိုင်းမြန်မာနယ်စပ်ရာဇဝတ်မှုတွေများလာရမှာကျွလွန်သူအများစုဟာမြန်မာနိုင်ငံသားတွေဖြစ်နေတယ်လို့ထိုင်းသတင်းတွေမှာဖော်ပြနေတာနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာတော့နှစ်နိုင်ငံကြားမှာ9ရက်ကြာနေထိုင်လို့ရတဲ့ခီးသွွားလက်မှတ်တွေ၊တစ်လကြာနေထိုင်လို့ရတဲ့လက်မှတ်တွေ၊3လကြာနေထိုင်လို့လုပ်ကင်လို့ရတဲ့လက်မှတ်တွေကိုထုတ်ပေးထားတာပါ။အခုရက်ပိုင်းတွေအတွင်းမှာတော့မဲဆောက်မြို့ရင်းမှာရာဇဝတ်မှုတွေများပြားလာနေပြီးအများစုကတော့မြန်မာပြည်ဘက်ကလာတဲ့လူတွေဖြစ်နေကြတယ်လို့ဆိုပါတယ်။ဒီရက်ပိုင်းမှာပဲမြန်မာပြည်ဘက်ကနေလာတဲ့အမျိုးသားတဦးဟာမဲတောင်ပိုင်းဆိုတဲ့နေရာမှာရှိတဲ့မြန်မာမိသားစုတဦးထံမှာခိတတဲခုနေထိုင်ရာကနေမြောက်ပြန်ဖို့လမ်းစရိတ်အတွက်ကလေးကိုကျိုးနဲ့တုပ်မိခင်ကိုရိုက်နှက်ပြီးကလေးတူကိုတော့ဓာတ်နဲ့ထောက်ပြီးပြန်ပေးဆွဲမှုဖြစ်ပွားခဲ့တာကြောင့်ထိုင်းရွာတကြီးနဲ့ထိုင်းရဲစစ်တပ်တွေအပါအဝင်လူရင်အားနဲ့ကလေးကိုအန္တရာယ်မပြုနိုင်ခင်မှာကယ်ဆယ်ခဲ့ရကြောင်းရခိုင်လူသမားအဖွဲ့အစည်းကကိုအောင်ကပြောပြပါတယ်
။အိမ်မနေတော့ကလေးမုန်တန်ကြရတယ်ကလေးမုန်တန်ကြဆိုတော့ဒေနာကတေးကလူတွေကတွားကြည့်တော့ကလေးကိုကျိုးနဲ့တုပ်ထားတယ်။ဒီကျိုးတော့ဖြုတ်ပြီးမှအဲ့ဒီကလေးကိုနေတော့ရခိုင်လူသူကစကားခံတဲ့သူခေါ်သွားတယ်ကတော့မိဒီကလေးပါဖို့ခေါ်လေလို့မျိုးတော့သူမြောက်ရီတော်ဘလန်းစီမရှိဘူးလေဒါဆိုကလေးကိုလည်းပဲမြောက်ရီတော်ဘလန်းစီငါတို့ပြင်မယ်အဲ့ဒီသူတို့ကမဆွဲဘူးဒီသူတွေရောက်လာတယ်ရာသီကြီးတွေရောက်လာတယ်ရေးတွေရောက်လာတယ်အဲ့ဒီမှာနေပြီးကလေးကိုမနေ့ခင်လာရင်လောက်ကတော့နေပြီးတော့လို့ဆိုမလဲပြောင်းလို့နောက်ပြန်တို့လို့ပက်နေတာကွန်ဖစ်မှာပဲအဲ့လိုကလေးလိုက်မှာဓာတ်တည်မှာအဲ့လိုပက်နေတာဒီနေ့ဒီမှာကျွန်တော်ဌာနကတော့7နာရီကျော်9နာရီလောက်ရှိမိခင်လားပိုင်နာရီပေါင်းလေ
ဒီနောက်မှာတော့ရဲတွေကဆက်ဆိုင်ကားကိုခေါ်လာပြီးကလေးကိုပြန်ပေးဆွဲထားတဲ့သူကိုရဝတီကိုပို့ပေးမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်ဓာတ်ကိုလူပြီးကလေးအသက်ကိုကယ်ခဲ့ရတယ်လို့ဆိုပါတယ်
။ဒီအကရမရတကြီးကြီးခေါ်တာပေါ့ရတကြီးလာတဲ့ခါရတကြီးတွေကလည်းမနိုင်တဲ့ခါရေးတွေကိုရေးတွေကစိတ်ကားတွေရောက်လာလို့မျိုးအရှိန်ကားတွေရောက်လာတယ်လူသက်ကားတွေရောက်လာတယ်။အဲ့ဒီကရေးတိတ်တဲ့ခင်မှာအဲ့ဒီဓာတ်ကိုလူပြီးမှကလေးကိုပြင်လာတာ။စီဒီဟာနဲ့ကလေးကိုစိတ်ယုံပို့လိုက်တယ်။ဟိုကလေးမှာတော့ပါးတွေမှာလက်တွေမှာနည်းနည်းတန်ရပါလာတယ်လိုင်ပါနေမှာတန်အထင်းတက်အဲ့လိုပါလာတယ်
။ပြန်ပြီးဆက်ခံရတဲ့ကလေးကတော့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေပြီးထိတ်မှန်တောက်ရွံ့မှုတွေနဲ့စကားတွေမပြောနိုင်တာတွေဖြစ်နေတယ်လို့လည်းဆိုပါတယ်။ထိုင်းမြန်မာနယ်စပ်လူသူဝေးတဲ့တောင်ယာကြီးနေမှာနေထိုင်နေကြရတဲ့မြန်မာမိသားစုတွေဟာလုံခြုံမှုမရှိဘဲမြန်မာပြည်သားအချင်းချင်းကပဲကလေးငယ်တွေကိုအာဓမ္မပြုကျင့်တာတပ်ဖြတ်မှုတွေအပါအဝင်ရပ်ဖြစ်ရာကနေတပ်ဖြတ်တာတွေမကြာခဏဖြစ်ပေါ်လေးရှိပေမဲ့ကျူးလွန်သူတွေဟာမြန်မာပြည်ဘက်ကိုထွက်ပြေးလွတ်မြောက်သွားကြတယ်လို့စ တရားမဝင်နေထိုင်နေရတဲ့အလို့သမားတွေအနေနဲ့ရုံးတက်ပြီးတိုင်ကြားတာမျိုးတွေမလုပ်ရတဲ့အတွက်ရာဇဝတ်မှုတွေဟာလက်တယ်မပေါ်ပဲဖြစ်ခဲ့ရပါတယ်ဒီအပိုင်းအတွင်းမှာပဲထိုင်းနိုင်ငံသားတွေရဲ့အိမ်သုံးလုံးကိုဇက်တိုက်ဖောက်ထွက်မှုဖြစ်ခဲ့ပြီးဒီလိုကျွလွန်သူတွေဟာမြန်မာပြည်ဘက်ကနေလာရောက်သူတွေဖြစ်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မတ်အေးပါပါရှင်။ကျမတို့စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။ကျမတို့အစီအစဉ်တွေကိုကဘာတော်လာမှာရှိတဲ့သောရရှင်တွေနားဆင်နေကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။မကြာခင်မှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။ဒါအပြင်ကျမတို့ဒီမကြာခင်ကြားရောက်တော့မဲ့ Valentine Day တချင်းတောင်းမဲ့သူတွေအနေနဲ့လေဒီ February 10ရက်နေ့အမီမှာကျမတို့ VOA မြန်မာပိုင်း email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်ပြီးတော့ကျမတို့တချင်းတွေကိုတောင်းဆိုနိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ Quinnic Beer တက္ကသိုလ်ကနောက်ဆုံးကောက်ယူတဲ့လူမှုသဘောထားစစ်တမ်းအရာတမန်တော် Donald Trump ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်ပြီးအကဲဖြတ်ရမှာ40ရာခိုင်နှုန်းအထိမြင့်တက်လာတဲ့အတွက်ဒါဟာ9လအတွင်းမှာအကောင်းဆုံးရလက်ထွက်ပေါ်လာတာဖြစ်ပါတယ်။အမေရိကန်စီးပွားရေးခိုင်မာတိုးတက်လာပြီးအလုပ်လက်မဲ့ဥယျာဉ်ရှော့ကျလာမှုကြောင့်အခုလိုအနေအထားမျိုးရောက်လာပေမဲ့လည်းဒီမိုကရက်တွေကိုတိုက်ခိုက်နေတာအပြင်ရွေးကောက်ပွဲကာလအတွင်းထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ရဲ့ရုရှားတို့ကြားဆက်ဆက်မှုတွေရှိခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုအပေါ်မှာလည်းပုတ်ခတ်ဝေဖန်နေတာကြောင့်ဒါဟာနိုင်ငံရေးအရာ NDA ကိုလက်ရက်ခေါ်နေတယ်လို့မျိုးဖြစ်နေမလားဆိုပြီးနိုင်ငံရေးအကဲခတ်တွေကတုံ့တက်ကြပါတယ်။ VOA သတင်းတော့ Jim Malone ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြမှာပါရှင်
။ Ladies and gentlemen, the President of the United States.
Ohio ပြည်နယ်ကဆက်ရုံတစ်ခုကိုတွားရောက်လက်ပတ်ခဲ့တဲ့သမ္မတ Donald Trump ကအခွန်စနစ်ပြုပြင်ပြောင်းလဲခဲ့တာကြောင့်ရလက်ကောင်းတွေထွက်ပေါ်လာတဲ့အကြောင်းအသားပေးပြောဆိုပါရတယ်။ဒါပေမဲ့လည်းသူ့ရဲ့ပထမဆုံးနိုင်ငံတော်အခြေပြမင်ခွန်းအတွင်းလက်ခုပ်တီးအားမပေးခဲ့ကြတဲ့ဒီမိုကရက်လွှတ်တော်အမတ်တွေကိုပုတ်ခတ်ပြောကြားခဲ့ပါတယ
်။ They were like death.
သူတို့တွေဟာလူတွေလိုမျိုးနေပြီးအမေရိကန်မဆန်ပါဘူး။ဒါဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်ဆိုတာမျိုးတောင်တချို့ကပြောကြပါတယ်။ကျွန်တော်လည်းအဲ့လိုပဲထင်ပါတယ်။ဘာကြောင့်မထင်ရမှာလဲဗျာ။ဒါကနိုင်ငံတော်တစ္ဆာဖောက်မှုလို့မခေါ်နိုင်ဘူးလား
။ဒါလို့ပြောချမှုကသူ့ရဲ့နိုင်ငံတော်အခြေပြမင်ခွန်းအတွင်းပါတီကြီးနှစ်ရဲ့အနေနဲ့လက်တွဲညီညီဆောင်ရွက်ရေးတိုက်တွန်းခဲ့တာနဲ့လဲစန့်ကျင်ဘက်ဖြစ်နေတာပါ
။ I call upon all of us
ကျွန်တော်တို့ကသဘောထားကွဲလွဲမှုတွေကိုဘေးမှာအသာထားပြီးသူညီတာတွေလက်တွဲလုပ်နိုင်ဖို့နဲ့လူမှုအတွက်လိုအပ်တာတွေဖြည့်ဆည်းပေးနိုင်ဖို့ညီညွတ်ကြဖို့ပါ
နိုင်ငံတွင်းကစီးပွားရေးအခြေအနေတိုးတက်လာတာကြောင့်လူမှုသဘောထားစစ်တမ်းတွေမှာထရမ့်ရဲ့ဆန်းဆောင်ရေးပေါ်လက်ခံတဲ့ရာဂိုင်းနှုန်းအနည်းငယ်တိုးလာပေမဲ့အတိုက်ခံတွေကိုပုတ်ခတ်ပြောဆိုမှုဟာဒလို့အနေထားတွေပေါ်ထိခိုက်နှံ့ကြောင်းသုံးသပ်ကြပါရယ်ငွေရရေးအကြံပေးအဖွဲ့ဖြစ်တဲ့ Thought Way ကနိုင်ငံရေးသုံးသပ်သူ Jim Gessler ကအခုလိုပြောပါရယ
် You know if Trump is smart he will
တကယ်လို့သာထရမ့်အနေနဲ့စဉ်စဉ်ဉဉလုံနိုင်မယ်ဆိုရင်ကိုကအခက်မမှန်နေပြီးဒီမိုကရက်တွေနဲ့ညီနိုင်မယ်လို့ထင်ပါတယ်။ MLA သတင်းတစ်ပတ်ထက်ကျော်ပြီးတခုခုပုတ်ခတ်ပြောဆိုတာမျိုးမလုပ်ပဲနေနိုင်တဲ့စွမ်းရည်မတွေ့ရပါဘူး
။ရုရှားရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့လဲထရမ့်အပါအဝင် Republican လွှတ်တော်အမတ်တချို့ကကန့်ကွက်ဝေဖန်ကြပါတယ်။ဒါဟာအထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့လုပ်ငန်းဆောင်တာတွေကိုသေးသေးအောင်ပူးပေါင်းကြံစည်နေကြတာဖြစ်တယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောပါတယ်
။ They don't quit.With all these conspiracy
ဒီဘက်မရှိတာတွေကိုပြောဆိုလုပ်ကံပြီးရှုပ်ဝဲပူပေါင်းကြံစီနေကြတာတွေကိုသူတို့ကရက်တန်းကမရက်ပါဘူးဘာလို့လဲဆိုတော့မူလာဆက်ပြီးတော့စုံစမ်းစစ်ဆေးမှဖြစ်ပြီးတော့အမှန်တရားတွေကိုဖွင့်ထုတ်ချပြမှလည်းဖြစ်တာကြောင့်စုံစမ်းစစ်ဆေးမှုတွေကိုကြောက်နေကြလို့ပ
ါဒီလိုစုံစမ်းစစ်ဆေးမှုတွေကတိတ်မကြခင်မှာပြီးဆုံးမဲ့အရေးအယောင်မတွေ့ရပါဘူးဒါပေမဲ့လည်းဒီလိုအခြေအနေတွေဟာလာမယ့် mid term ဂျာကာလရွေးကောက်ပွဲအပေါ်တက်ရောက်လာနိုင်ပါတယ်မူရာရေးအကြံပေးအဖွဲ့ Bipartisan Policy Center ကနိုင်ငံရေးသုံးသပ်သူဂျွန်ဖိုဒီယာက
That does overhang his presidency.
သမရဘော်ဒီရိတ်ကလွှမ်းမိုးနေတာပါ။ရှားပွေတွေးရှိချက်တွေဘယ်တော့ထွက်ပေါ်လာမလဲ။ဘာတွေပါဝင်လာမလဲဆိုတာကိုမသိပေမဲ့ဒီနှစ်ထဲကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲတွေအပေါ်တနည်းနည်းနဲ့ရိုက်ခတ်လာနိုင်ပါတယ်
။ဒါပေမဲ့လည်းလူမှုစစ်တမ်းသဘောထားကောက်ခံမှုအတွင်သမရအပေါ်ထောက်ခံမှုမြင့်တက်လာတာကြောင့်ရွေးကောက်ပွဲမှာ Republican တွေအနိုင်ရဖို့အထောက်အကူဖြစ်ကောင်းလဲဖြစ်လာနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီတိဆက်လက်ထုတ်လွှင့်သွားမှာပ
ါဒီပတ်ဆိုတာဟာတင်းအရင်ကလည်းတစ်ခါနှစ်ခါထိုးဘူးလေပေါ့နော်ပထမအဦးဆုံးတစ်ခါထိုးတော့ကထီရမတိုက်တော့ဘူးလေ
ဒါကတော့မကြာခင်တင်ဆက်မဲ့အမျိုးသမီးကဏ္ဍမှာထိုင်းအစိုးရထီဘတ်ငွေ6တန်းပောက်ခဲ့တဲ့မြန်မာရွှေပြောင်းအလုပ်သမားမတ်တီရီရွှေစင်နဲ့ဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းကြားရမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအာပေါ်မပြတ်ကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြမှာပါရှင်
။မြန်မာနိုင်ငံကကြီးမားတဲ့စည်းရေးလေ့ကျင့်မှုနောက်ကွယ်မှာပါရှိတယ်လေ။ What's behind Myanmar's big new military exercise ဆိုတဲ့ခေါင်းစဉ်နဲ့ဖေဖော်ဝါရီလ9ရက်နေ့ကThe Diplomat Online ဆာမျက်နှာမှာစောင်းပါရှင် Prashant Parameswaran ရေးသားထားတဲ့စောင်းပါကိုအကောင်းဆုံးတင်ပြပါမယ်။မြန်မာစစ်တပ်ဟာနှစ်ပေါင်း20ကျော်အတွင်းပထမဆုံးအကြိမ်ဖြစ်ကြီးရည်လီတပ်ဖွဲ့တွေပါဝင်တဲ့စစ်ရေးလေ့ကျင့်မှုကိုဖေဖော်ဝါရီလ2ရက်နေ့ကနေ4ရက်နေ့ထိလုပ်ခဲ့ပါတယ်။မြန်မာစစ်တပ်ရဲ့လူပုံကိုင်မှုတွေပေါ်နိုင်ငံတကာကစောင့်ကြည့်ဝေဖန်တာတွေဆက်ပြီးရှိနေတဲ့ကြားမှာပဲစစ်တပ်ကိုခင်မီအောင်လုပ်သွားဖို့ခိုင်မာတဲ့တန်ဋိဌာန်ကိုဒီစစ်ရေးလေ့ကျင့်မှုကအခိုင်အမာပြသလိုက်ပါတယ်။တမရောလို့သိကြတဲ့မြန်မာစစ်တပ်ဟာအင်အား၄သိန်းပတ်ဝန်းကျင်ရှိပြီးရေပုံရအဖြစ်အရှိတော်အခြားဒေသမှာအကြီးဆုံးစစ်တပ်တစ်ခုဖြစ်နေပေမဲ့စွမ်းဆောင်ရည်ပိုင်းမှာတော့အိမ်နီးချင်းနိုင်ငံတချို့ရဲ့နောက်မှာကျန်ရစ်နေပါတယ်။ဒီလက်တွေ့အခြေအနေကိုအတိမတ်ပြုပြီးမြန်မာစစ်ဘက်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမကြသေးခင်ကသူပြောထားတဲ့စကားအရဆိုရင် Standard Army ဖြစ်လာအောင်စစ်တပ်ကိုနောက်ထပ်တိုးချဲ့ပြီးခင်မီတပ်မတော်ဖြစ်လာရေးလှုံ့ဆော်နေပါတယ်။မြန်မာလူနိုင်ငံငယ်တွေဟာစစ်အင်အားမတောင့်တင်းဘူးဆိုရင်အင်အားကြီးနိုင်ငံတွေရဲ့အနိုင်ကျင့်ချိန်ချောက်မှုကိုခံရမယ်လို့စည်းရေးလေ့ကျင့်မှုအပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းမီဒီယာတွေကိုပြောခဲ့တာကိုစောင်းမမှာကောက်နှုတ်ဖော်ပြထားပါတယ်
။မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်ပြည်ထောင်စုမှာအိန္ဒိယနိုင်ငံအနေနဲ့တရုတ်ကိုတန်တမာရေးရအရှုံးပေးလိုက်ရတယ်လို့အိန္ဒိယက The Hindu Online သတင်းစာမှာစောင်းမရှင် V Sudarshan ကဝေဖန်လိုက်ပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်ပေါင်း6သိန်းခွဲကျော်ဟာမြန်မာဆိုရတပ်သားတွေရဲ့လူမဆန်တဲ့ရက်စက်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့အပေါ်ကုလသမဂ္ဂအနေနဲ့စိုးရိမ်တကြီးထုတ်ပြောနေချိန်မှာအိန္ဒိယနိုင်ငံကတော့သူ့နိုင်ငံတဲ့ငကိုတဲကရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်4000နီးပါးကိုပြန်ပို့ဖို့အဓိကလုပ်နေတယ်လို့ဆောင်းပါရှင်ဆူရာရှန်ကဆိုပါတယ်။ဆောင်းပါရှင်ကဆက်ပြီးအရင်ဒေသရင်းပြဿနာတွေဖြစ်လာရင်ဝင်ရောက်ကူညီဖြည့်ဆင်းပေးတဲ့သမိုင်းစဉ်လာတချို့ရှိခဲ့တဲ့အိန္ဒိယအနေနဲ့ဒီမြန်မာနိုင်ငံတဲ့ဒုက္ခသည်ပြဿနာအတွက်စီလေးပေးဆန်လေးပေးပြီးရခိုင်ဒေသဖွံ့ဖြိုးရေးအတွက်နှစ်နိုင်ငံသဘောတူစာချုပ်လေးထိုးတာမျိုးနည်းနည်းလေးသာလုပ်ပေးခဲ့တယ်လို့ထောက်ပြလိုက်ပါတယ်။အခုလိုအချိန်မှာဒုက္ခသည်ပြည်ထနာကောင်းကောင်းမွန်မွန်ဖြည့်ဆင်းလေးမရှိတဲ့တရုတ်နိုင်ငံဘက်ကတော့ဒေသတွင်းတန်တမာရေးရာဥဆောင်မှုယူပြီးဒီဒုက္ခသည်ပြည်ထနာအဖြေရနိုင်ရေးဖြစ်နိုင်ခြေတွေကိုကြဲကြဲပြန့်ပြန့်ဥဆောင်ချပြလာခဲ့တယ်လို့ဆူဒါရှန်ကဆက်ထောက်ပြလိုက်ပါတယ်။ဆောင်းမရှင်ကဆက်ပြီးတရုတ်နိုင်ငံအနေနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေစီကိုတွားရောက်တွေ့ဆုံပြီးတချိန်ချင်းမှာဒီဒုက္ခသည်တွေကောင်းကောင်းမွန်မွန်အိမ်ပြန်နိုင်ရေးအတူဆွနေတိုင်ပင်ညှိနှိုင်းကြဖို့တွန်းအားပေးခဲ့တယ်လို့ဆိုပါတယ်။ဒီရိုဟင်ဂျာဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးတရုတ်ဘက်ကလှုပ်ဆောင်နေတာတွေကိုကြည့်ရင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကလည်းအိန္ဒိယအစိုးရထက်တရုတ်ကိုပိုလေးထားဆက်ဆံနေတယ်ဆိုတာကိုအိန္ဒိယအစိုးရသဘောပေါက်သင့်ပြီလို့ဆောင်းပါရှင်ကထောက်ပြလိုက်ပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းပါရှင်။ဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတ်တန်းကတင်ဆက်မှာပါ။
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်။စာလုံးပေါင်းက bare-faced bare-faced ကမျက်နှာပြောင် liar liar က လိန်ညာတဲ့သူလို့ထည့်ရဲ့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲမျက်နှာပြောင်တိုက်လိန်တဲ့လူတူတူပြောရရင်တော့ပြောင်လိန်တဲ့လူပေါ့ဒီလိုလိန်ညာသူဟာလိန်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိန်တဲ့လူလိန်ဖို့လည်းနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
That bare-faced liar stole my watch and said he'd found it.
Eddie Bjorn ni ne du ga chino nai ko kho ke bi me tu sha twi ke da lu pyo ke de lu thi be ya ba de upma ko naw ta khaw na sin chi ja ya aw
That bare-faced liar stole my watch and said he'd found it.
Lu du u ga Bjorn ni ne su yin be lu pyo ma le
Bare-faced liar
lu pyo lu ya ba de အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်စနေနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်နားဆင်နေတာပါ February 1ရက်နေ့ကထိုင်းအစိုးရထီဖွင့်တဲ့ရက်မှာကန်ထူးသူကတော့မြန်မာရွှေပြောင်းအလုပ်သမားမတ်တီရီရွှေစင်ဖြစ်ပါတယ်သူ့ရဲ့ထီလက်မှတ်ကပထမဆုံးထိုင်းပန်းငွေ6တန်းမြန်မာကျပ်ငွေနဲ့ဆိုတန်း240ပောက်ခဲ့တာဖြစ်ပါတယ်။တီရီရွှေစင်နဲ့ဆက်သွယ်မေးမြန်းထားတာကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းကဆက်ပြီးတင်ပြမှာပါရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
တီရီရွှေစင်ကထိုင်းနိုင်ငံထချိုင်းမှာငါတိတာဒီစိတ်မှာလှုပ်လှုပ်ပြီးတော့ကိုလာအကြာမှာအခုထိုင်းမှာဗတ်6တန်းထိပေါက်သွားတယ်ပေါ့နော်အဲ့ဒီထီထူးတဲ့နေရာကိုသတိရလောက်ပြန်ပြောပြပေးပါလား
သမီးနဲ့အလုပ်တူလုပ်တဲ့အဆောင်ကအန်ဒီနဲ့ပေါ့နော်အလုပ်ဆင်းတဲ့တူလူပဲလေအာသူနဲ့သမီးထီထိုးမယ်ဆိုလို့အဲ့လိုဖြစ်မှရအောင်လဲဆိုင်ရှိရလေဟောအမအမပဲအလုပ်လာရင်လည်းပေါ့အပိုးပြစ်သွားတာပေါ့ဟောအဲ့တော့မှ trouble 56ရဲ့အလိုပေါ့နော်လိုတော့လိုသေးတယ်အမပိုးပြစ်ပြီးသွားတာအဲ့တော့ပေါက်သွားတာပေါ့
ထီပေါက်တယ်ဆိုတာကိုတမိဘယ်လိုသိလဲပြောပြပြီးပါဦ
းထီပေါက်တယ်ဆိုတာဟာတင်းအရင်ကလည်းတစ်ခါနှစ်ခါထိုးဘူးတယ်ပေါ့နော်ပထမအဆုံးတစ်ခါထိုးတော့ကထီကမတိုက်တတ်ဘူးလေဒါထထထမှတမိလည်းမသိဘူးပေါ့နော်အဲ့ဟာတစ်ခါမတိုက်ကြည့်ဘူးသိလည်းမသိဘူးဒီနေ့ထိုးပြီးတော့မလုပ်တော့ဘာမှမလုပ်ဘူးအတိုက်ထားလိုက်တယ်ပေါ့နော
်
အဲ့ဒုတိယတစ်ခါထိုးတော့သူတို့အလုပ်လုပ်တဲ့သူတို့စိုက်တဲ့အဲ့အကိုကသူကထီတိုက်တယ်သူလည်းထိုးတယ်ဝါသနာပါတယ်ပေါ့သူတို့အလုပ်တယ်မှာအတူတူပဲဟုတ
်အ
ာနဲ့သူတို့မျိုးတိုက်ခိုင်းတယ်ပေါ့နော်အဆောင်ကလည်းလဲထိုးတယ်ဒုတိယတစ်ခါကျတော့သူကလည်းမျိုးညစာရအတူတူပဲသူတို့ညစင်ဆင်းလာအောင်အလုပ်ပြန်လို့ရှိရင်ရောအဲဟာသူကဒီလက်မောက်ကိုထပ်ပုံရိုက်ပြီးတော့အဲ့ကိုပို့ပေးတာပေါ့ပို့ပြီးတော့အဲဒုတိယတစ်ခါတော့အဲ့ကိုတိုက်ပေးတယ်မပေါ့ဘူးပေါ့နော
်
အခုတတိယတစ်ခါကျတော့အဲ့ဒါထီထွက်ထွက်ချင်းသူကသတိမရဘူးပေါ့နော်အဲ့လိုမျိုးထိုးတာပြီးအဲ့လိုမျိုးအသိပြီးတော့အဲ့လိုမျိုးကောက်ကိုပွားတာထိုးတာတော့ထိုးတယ်လေအဲ့လိုမျိုးအာသိရောအလေးနဲ့သိရောမရှိဘူးပေါ့နော်အာနဲ့အမေကမပို့မိဘောနော်အဲ့တရက်နေကိုတရက်နေထီထွက်တော့မပို့မိမပို့မိတော့အဲ့နောက်အလုပ်ထဲမှာကျတော့တမီးထိုးတဲ့ကံနဲ့မတ်မိလာတဲ့နေရမမတ်မိဘူးလို့အဲ့လိုပြောအဲ့နဲ့အဆောမနက်ဖြန်ကျပြန်ပို့လိုက်ပေါ့နော်ဆိုတာနေရနေ့မနက်ကျတော့အဆောင်ရောက်တော့တမီးအဲ့ကိုပို့ပေးလိုက်တာပေါ့ပို့ပြီးတော့သူကတမီးကိုပြောအဆောင်ကအန်တီရဲ့အဆောင်ပါတမီးကနှစ်ဆောင်ပို့ပေးလိုက်တာရိုက်ပြီးတော့ပောက်ပြီးမိုင်ရဲ့အဲ့လိုမျိုးသူကပြောတော့နေရပထမစနေတာထင်တော့ပေါ့နော်မယုံဘူးပေါ့နော်အားနဲ့နောက်တော့မှအားသူကတကယ်ပြောနေတာတမီးအမေလိုက်တယ်ဘသူဟာပေါက်တာလဲလို့နှစ်ခုပို့လိုက်တဲ့ခါကျတော့လေအားနဲ့သူကတမီးကိုဒီဟာပေါက်တာဆိုတော့တမီးတီလက်မနဲ့တိုက်ကြည့်ဟာရတော့တမီးဟာဖြစ်နေဟောဟောလာကိုရေလို့အဲ့လိုမျိုးပြောတော့အားသူကတကယ်တေးချောင်းအကိုလာခဲ့လိုက်မယ်ပေါ့ဆိုပြီးတော့အားသူကတေးချောင်းတမီးတို့ဒီကိုလာပြီးတော့လာတိုက်ကြည့်လိုက်တာပေါ့နော
်ဒ
ီလက်မနဲ့ပေါ့တကယ်တော့တကယ်ပေါက်ပြီးတော့
တကယ်ပေါက်နေတော့တမီးဘယ်လိုခံစားရလဲပန်းဝေ6တန်းဆိုတော့
ပြောတာပေါ့နော်သားရတဲ့နေရာမျိုးမိဘတွေအိမ်ကြီးလာရောက်ပြီးချင်းတော့ဒီမှာလှုပ်လာလို့တော့နည်းနည်းပြအောင်တမီးလှုပ်မှာပြပြန်မလို့စိတ်ကူလာတာပေါ့နော
်အဲ့တော့တမီးရဲ့စုကတော့ပြည့်သွားပြီပေါ့တမီးမိဘတွေကိုတမီးပြန်ပြီးတော့အလုပ်ကျွေးပြုတ်နိုင်ပြီပေါ့နော်ဒီထီပေါ့ပြီးနောက်ပိုင်းမှာရောတမီးပါဆက်လုပ်သေးလေအလုပ်ကတော့ဆက်စင်းနှုံးမဲလား
တမီးမစင်းတော့ဘူးလေဟိုဟာဒီမှာဒီရုံးပါပဲတမီးသာနေလိုက်တယ်ပေါ့နော်အဆောင်တော့တမီးမပြန်တော့ဘူးပေါ့နော်မပြန်တော့ဆိုတာ
လုံခြုံရေးအတွက်ပေါ့နော်ထီလက်မှတ်ចောင်းပြောပြပေးပါအောင်အဲ့ဒီထီလက်မှတ်ကိုအခုသမီးထုတ်ထားပြီးပြီဟုတ်တယ်မဟုတ်လားနောက်ပြီးတော့ဒီထိုင်းထီထုတ်တဲ့ဌာနကိုလေဒီစိတ်ကောင်းကြီးဘတ်တုံးတောင်းပေးရတယ်လို့ရေးထားတာတွေ့လေအဲ့တော့သမီးဒီပက်ဆောင်ကိုပန်ထိုက်တဲ့သွားထည့်ထားတာပေါ့လုံလုံချုံချုံဖြစ်ဖို့အတွက်ဟုတ်တယ်မလားအဲ့တော့သမီးစစောကပြောတယ်သမီးရဲ့ မိဘတွေဟိုတမိပြန်လှုပ်ကြည့်မယ်ဆိုတော့တမိမိသားစုကြောင့်နည်းနည်းပြောပြပေးပါလား
အမေကမောင်နှမ9ယောက်ရှိတယ်။တမီးကအလက်ပေါ့နော်။အကိုအကြီးဆုံးကတော့အိမ်တော်ကြပါကြီး။ဒီထိုင်းလာတော့သူ့ဘာပါလာခဲ့တယ်အတူတူလာတာ။အဲသူက3လကျော်လောက်လုပ်ပြီးတော့ကျန်းမာရေးမကောင်းလို့သူကပြန်သွားတာပေါ့နော်။တမီးကတော့ပြန်ခေါ်တယ်။အဲ့လိုဝေးလို့ပေါ့နော်ဒီမှာကျတော့အဲ့ဒီကမလိုက်သေးဘူးပေါ့နော်။အဲ့လိုအင်းရှင်မကျန်းမပြည့်သေးတော့လာလိုက်ဆန်းတမီးကနေလိုက်အောင်ပေါ့နော်။နည်းနည်းချင်းကပြန်မလို့အဲ့လိုဆုံးဖြတ်ထားလို့ဟုတ်။အဲသူကတော့အရင်ပြန်သွားတာပေါ့ကျန်းမာရေးသူကမကောင်းတော့အလုပ်ကလည်းညစင်ဆိုတော့အဲ့ဒီပြတ်တော့အဲမောင်နှမ9ယောက်ဟုတ်ကသမီးအမကရန်ကုန်မှာအလုပ်လုပ်နေတယ်။သမီးအောက်ကညီမလေးနဲ့မောင်လေးကတော့ကြောင်းတက်နေတယ်ပေါ့နော်။အဖေနဲ့အမေကတော့အိမ်မှာပေါ့အဲ့လိုမျိုးလဲလို့ပေါ့နော်
။အခုသမီးထီပေါက်တော့သူတို့အကြောင်းကြားပြီးလား။သူတို့လည်းဝင်းသာကြမှာပေါ့။သူတို့ကဘာလို့ပြောရလဲ။ဟ
ောကြားရယ်ဝင်းသာကြတယ်
။အဲ့တော့သမီးမြန်မာပြည်ကိုမိဘတွေရှိဦးပြန်မှာပေါ့။အဲ့ဒီကြတော့သမီးပါဆက်လို့မင်းသမီး
။ဟောအိမ်နေပါရေးဆောက်ပြီးတော့လို့ပေါ့နော်။အလူရရှိရတဲ့သမီးလူမှာပေါ့နော်အဲ့လိုမျိုး။
သမီးကအခုအသက်ဘယ်လောက်လဲ။သမီးကြောင့်နည်းနည်းပြောပြပေးပါမလို့
။သမီးက21နှစ်ဟောဟောပညာရှင်ရတော့တိတ်မရှိပါဟော၄တန်းမဲအောင်တယ်ဟော
။သမီးက၄တန်းမဲအောင်နေဆိုတဲ့အခါကျတော့ပညာဆိုတဲ့ဟာကဘေးအသက်ရွယ်မှုဆိုသင်လို့ရတာပဲလေ။သမီးမှအခုငွေကြေးလုံလောက်ပြီဆိုတဲ့အခါကျတော့သမီးဘဝတိုးတက်ရေးအတွက်သမီးပညာဆက်သင်ရမှာပေါ့။ဟုတ်တယ်မဟုတ်ဘူးလားနော်။သမီးဘလို့ရည်ရွယ်ချက်တွေရှိလဲ။ဘဝမှာအခုငွေကြေးပြည့်စုံသွားပြီဆိုတော့
ရရတော့တိတ်မရှိသေးပါဘူး။အဲ့အရာသမီးဘာလဲ။ဒီဘာနဲ့ပြန်တိုင်ပြီးတော့လို့ပေါ့။လောက်ပါပေါ့နော်။
အဲ့တော့တမိကဧရာဝတီတိုင်းဝါခင်မှာ
ဟုတ်ဟုတ်ကဲ့
အဲ့တော့တမိပြန်တော့ဝါခင်မှာမှာပဲတမိနေမှာလားလှ
တော့မှာပါအိမ်ဆောက်ပြီးတော့ပဲရန်ကုန်မှာတော့အဲ့လိုအထက်ဆိုင်တွေပါရဖွင့်ကျင်တယ်ဆိုလည်းအဲ့လိုဖွင့်ပါပေါ့နောက်မှတဖြည်းဖြည်းပေါ့
တမိကတမိတို့မောင်နှမ9ယောက်မှာတမိကတမိကိုနဲ့ဒီထိုင်းကိုလာပြီးတော့အလုပ်လုပ်တယ်ဆိုတော့တမိတို့ကဒီ MOU နဲ့လာပြီးတော့နှစ်နိုင်ငံသဘောတူစာချုပ်နဲ့လာပြီးတော့အလုပ်သမားအနေနဲ့လာကြတာပေါ့လှဘလို့ဒီရောက်လာလေနည်းနည်းပြောပြပေးပါလားဒီ
အကြတော့ဟိုဒီတောပါနေရမလဲပါရေလောက်တာပေါ့နော်နောက်တော့အဲဟိုမဟာရယ်ဘက်မှာဆိုရင်တော့အဲ့လိုမျိုးအဲယူဘက်ကတက်တာတွေရောအမျိုးရောအဲ့လိုမျိုးမောင်နှမဝင်ပွဲညီမဝင်ပွဲတွေရောရှိကြရလေအဲနဲ့နောက်တော့အဲဦးရသူ့သမီးတွေကသမီးတို့နဲ့ဦးမင်းတော်ရသူ့သမီးတွေကအဲဟိုမဟာရယ်ဘက်မှာအဲနဲ့ဆိုတော့ဒီကခေါ်နေပြီဆိုတော့အဲသမီးတို့လိုက်မလားပေါ့အဲ့လိုမျိုးဒီ agency ကခေါ်ရပေါ့နော်အဲဟိုအဲ့နေရာတော့မတူသူ့သမီးနဲ့ဒီသမီးကဒီအဲဆုံကလာဘက်မှာလာကြမှာပေါ့နော်အားနဲ့အားအကိုရောပါရောအကိုကအလေပဲလောက်လာအစင်တည်းတော့လည်းအားသမီးတို့မောင်နှမရဲ့လာကြတာပေါ့အဲ့ဒါဆက်သွေးပေးနေတင်တန်းလေးပိုင်းလာတက်ပြီးတော့မှအဲ့ကျွေးလေးပိုင်းချစ်လို့အောင်ပြီးတော့မှအားနဲ့ဒီလိုအတူတူလာကြတာပေါ့ဟုတ်
အဲ့တော့သမီးတို့ဒီမှာလာတော့ဘာလို့လုပ်လဲအဲ့ဒီငါတတဆဲယူမှာဆိုတော့
ဘာလို့လုပ်လို့ဆိုတော့ရောက်တော့ဒီမျိုးပိုင်းလုပ်ပြီးတော့အလုပ်အကြောင်းတွေပြောပြတယ်အလုပ်ကြောင်ဟာ site ရရှိတဲ့ငါးချစ်ခန်းတွေရှိတယ်အဲ့လိုမျိုးပေါ့ကြောင်စာတွေကိုးစာတွေလောက်တဲ့နေရာတွေတွန့်သူအမျိုးမျိုးရှိရပေါ့နော်အာတမီးတို့ဘယ် site ကြောက်အောင်မဆိုတော့မသိသေးဘူးပေါ့တမီးအဆောက်တော့ငါးချစ်တာအဲ့လိုမျိုးသူတို့ကဟိုကကြပြရလေဒီခါမှမလုပ်ဘူးဆိုတော့ကွာခက်ခဲမဲ့ထင်တာပေါ့နော်အာငါးချစ်ကောင်မကြပါနဲ့ဆိုတူတောင်းတာပေါ့အာနဲ့အလုပ်ကနေ့ဆိုင်ကြမလားညဆိုင်ကြမလားမသိသေးဘူးပေါ့နောက်တော့အာနဲ့တမီးတို့ကကြတော့ညဆိုင်ကြပါတယ်ညဆိုင်ကြပါတော့အာအားချိကောင်မကြဘူးတမီးတို့အဲဟိုကဒီအတီးအရွက်တွေကိုအဲ့လိုမျိုးဟိုကီလိုချင်းအိတ်ထဲထဲအိုက်ထဲထဲကိုအိုက်ဆိုင်တွေကိုကြာသွားတာပေါ့တမီးကိုကြတော့သူကငါးချိခံမှာဟိုကငါးရိုက်ပိုင်းအဲ့လိုမျိုးလဲဆွဲပြီးချပြီးတာသူကအဲ့လိုကြာသွားတယ်တယောက်တနေရာစီပေါ့နော်အဲ့လိုထမင်းစားထွက်တဲ့ခါကျရင်လည်းနိုင်တူနဲ့စုံနဲ့စုံကြရတယ်ပေါ့နော်အမှကြာသွားတာပေါ့အဲ့လို
တမီးတို့လောက်ရတာကညဆိုင်ဆိုတော့နည်းနည်းတော့ပင်မမှာပေါ့နော်
လောက်ရစားတော့တမီးတို့ညဘက်မအိပ်ရတော့လေအဲ့လိုမျိုးကညဘက်ပဲအိပ်နေကြဆိုတော့အဲ့လိုမျိုးအဲ့လိုကအဆင်မပြေဘူးတိတ်ပြီးတော့တမီးကမလုံနိုင်ဘူးထင်တာပေါ့နော်နေဘက်ကိုအိပ်လို့မရတော့လေ
ဒါပေါ့
အားနေအကိုပြောတာမလုံနိုင်ဘူးထင်တယ်လို့အဲ့လိုမျိုးပေါ့ဒီညစင်းကိုပေါ့နော်အဲ့လိုမျိုးနောက်ပိုင်းကျတော့အဲ့လိုမျိုး50မျိုးကြာလာတဲ့ခါကျတော့နေသားကြပါတော့နေဘက်ကိုအိပ်လို့ရသွားတာပေါ့နော်အားညဘက်ကျတော့အလုပ်တယ်မှာအဲ့လိုမျိုးပေါ့
တမီးက၄တန်းထွက်လာတယ်ဆိုတော့၄တန်းအောင်ပြီးတော့တမီးပါလုပ်လေ
ပါလို့ဆိုတော့အိမ်မှာနေပြီးတော့နောက်ပိုင်းကျတော့ဒီကလေပါပဲလောက်တာပေါ့ဟုတ်စပါးတို့ငရုတ်တို့ပဲတို့ပေါ့နော်အိမ်မှာတော့အဲ့လိုလေလေစိုက်တယ်နောက်ပြီးတော့အဲ့လိုမုတ်တွေပါလေအစာရောင်းတယ်ပေါ့နော်အခုတော့အဲ့လိုကသမီးတို့ဒီလိုလာတော့မရောင်းတော့ဆိုတာအိမ်မှာလုံမဲ့လို့စိတ်မရှိလို့အမေပဲရှိတော့ကြောင်းသားလဲဆိုတော့မလုပ်တော့တာလေအဲ့ဟိုမုတ်ဟင်းကပေါက်ဆိုတော့ကတော့အိမ်မှာစိုက်နေပါလေလုပ်ပြီးကြောင်းသေးတယ်လေအဲ့လေလေတစ်ဖက်လုပ်တာပေါ့နော်အဲ့စပိုင်းပိုင်းစိုက်အမျိုးကစိုက်ချိန်နဲ့စိုက်ပြီးတော့နောက်ရိတ်ချိန်နဲ့ရဲတော့ပဲပိုင်းကျဲငယ်ခင်းနေပါလေစိုက်အဲ့လိုမျိုးပေါင်းနေပါလေလောက်ရတယ်နောက်မျိုးဒီပါခူးအဲ့လိုမျိုးလောက်ရတာပေါ့
အဲ့တော့တမီးလေလုတ်ခဲ့တာနဲ့အခုဒီငါတက်တာဆက်ယုံမှာလုတ်လုတ်တာနဲ့ဘယ်လိုကွာခြားလဲတမီး အမြင်မို့
အော်လဲလောက်တာကြတော့ဟွာသူကနေဘူးရမလောက်ရတယ်ဘောနော်လို့ပင်မနဲ့ပင်မမလို့မျိုးစိတ်တော့မပင်မအောင်ဘောနော်အဲ့ဒါကွန်ပျူတာကျူတယ်ပို့အဲ့လိုမျိုးဆိုတော့အဲ့မှာတမျိုးကောင်းပါတယ်ဒီမှာကြတော့လဲအဲ့လိုမျိုးသူတို့ခိုင်းတာလို့အဲ့လိုမျိုးဘောသူတို့ကအမြန်မြန်အဲ့လိုမျိုးအော်နေလောက်ခိုင်းနေတော့အာကိုကတော့လောက်တာပဲကျူအတက်နိုင်လို့ကြိုးစားပြီးတော့လောက်တာပဲအဲ့လိုမျိုးဘောအာဒီမှာကြတော့နည်းနည်းစိတ်ဟိုပါပြစ်တာဘောနော်အများရဲလဲမတက်ကြီးနေရရလဲအချင်းဖြစ်သွားတော့အဆင်ပြေသွားပါတယ်ဘယ်ဟာဟောဘယ်လောက်မျိုးမဆိုရင်တော့လုံနိုင်ပါတယ်ဟုတ်
အဲ့တော့တမီမိပါတွေရောတပါပြောချင်တယ်တမီ
ဟုတ်မဲ့ရောကျေးဇူးတင်တယ်ဗောနော်အထူးလည်းကျေးဇူးဆက်ပါဗောနော်အဓိကတော့တမီမိပါတွေရောဗောနော်ဟုတ
်ဒေါ်လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ပြီးရနောက်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးတက်ကဆက်ပြီးတော့တင်ဆက်မှာပါရှင်ဒီတစ်ပတ်တော့ဆယ်ရီမကျိုးပေါအောင်ဆယ်မဆောက်ခင်ကလေးကဘာတွေလုပ်ဖို့လိုလဲဆောက်ပြီးဆယ်ရီအတွက်တဘာဝအန္တရာယ်ကျုံလာရင်ဘာတွေလုပ်ရလဲဆိုတာတွေကိုအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကပြောပြပေးမှာပ
ါ။ဝါဒီလောင်လိုင်းနဲ့ပမာဏကိုငကိုလေးကသတ်မှတ်ပြီးသားတကယ်လို့အဲ့ဒီပမာဏနဲ့ပို့ပြီးရေတွေဝင်လာရင်ကျွန်တော်တို့ကရေပိုလွှဲဆိုတာအင်္ဂလိပ်ဆိုစပီးဝေးလို့ခေါ်တယ်ရေပိုလွှဲကဆယ်မှာပါပြီးသားပူလာတဲ့ရေတွေကိုလွှဲပေးဖို့နောက်တစ်ခါရေပေးဖို့အတွက်ကြတော့ရေထုတ်ပြုံကွန်ကျူပေါ့နော်အင်္ဂလိပ်လိုကတော့အဲ့ဒါကလည်းဆယ်ဒီဇိုင်းမှာပါပြီးသားခင်ဗျရေလိုတဲ့အချိန်မှာထုတ်တယ်မလိုတဲ့အချိန်မှာကျွန်တော်တို့ကဖိတ်ထားမယ်ရေထုတ်ပြုံရတယ်တကယ်လို့တတ်မှတ်တဲ့ပမာဏနဲ့လောင်နိုင်တဲ့ပမာဏနဲ့ရေကပူဝင်လာမယ်မိုးကပူများလာမယ်ဆိုလို့ရှိရင်ရေပူလွှဲရနေပြီးတော့မှသူ့ဒီဇိုင်းတိုင်းရေပူလွှဲရနေထွက်သွားတကယ်လို့အဲ့ဒီရေပိုလွှဲရမှမနိုင်တော့ပါဘူးဆိုလို့ရှိရင်တချို့ဆယ်တွေမှာနောက်ထပ်အပိုပေါ့လေဒီ extra ရေပိုလဲသဘောမျိုး CP ရထည့်ထားတာမျိုးတွေရှိပါတယ်အဲ့ဒီကနေပြီးတော့မှထပ်ပြီးတော့မှလွှဲရတဲ့အနေအထားမျိုးတွေလည်းရှိတယ်အဲ့ဒါမှထပ်မနိုင်တော့ဘူးဆိုလို့ရှိရင်တော့အရန်ကိုအခြေအနေမကောင်းတော့ဘူးဆိုရင်တော့ဒီဆယ်ကြီးတစ်ခုလောက်ကျိုးပြီး damn failure ဖြစ်ပြီးတော့မှဆယ်အောက်ခြေမှာရှိတဲ့လူတွေကြီးဝါတွေတိရစ္ဆာန်တွေအကုန်လုံးလူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကအကုန်လုံးအများကြီးပျက်စီးဆုံးရှုံးသွားနိုင်တယ်အဲဒါကြောင့်မလို့တချို့နေရာတွေမှာအဲ့လိုမျိုးဆယ်ကျိုးတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ပေါ့လေအဲ့ဒီ emergency spillway လို့ပြောတဲ့နေရာတွေကနေပြီးတော့မှရေတွေဖောက်ထုတ်ပြရတဲ့ဟာတွေရှိပါတယ်အဲ့လိုဖောက်ထုတ်ပြလိုက်တဲ့အတွက်ကြောင့်မလို့ဒီအောက်ပိုင်းမှာရေကြီးရေလျံတာတွေတချို့တော့ရှိတယ်ဒါပေမဲ့ဒါကဆယ်ကျိုးတာလည်းသာလို့ရှိရင်တော့အများကြီးကံကောင်းသေးတယ်လို့ပြောရမှာပါဒီက2015လုံးကဖြစ်ခဲ့တဲ့ကြီးုံကြီးွားဆိုလို့ရှိရင်လည်းအဲ့လိုပုံစံဆန်ဆန်မျိုးတော့ရှိပါတယ်ဒီ emergency ရေပူလွှဲလို့ဘာလို့လဲဆိုလို့ထုတ်ပြရတဲ့အနေအထားမျိုးတွေပါတော့ရှိပါတယ်တကယ်လက်တွေ့ကြုံလာရင်ဒါမဖြစ်မနေလောက်ရမယ်ကိစ္စပါမဟုတ်လို့ရှိရင်ဆယ်ကြီးတစ်ခုလုံးကျိုးွားမယ်ဆိုလို့ရှိရင်ဒီတဲ့ပို့ပြီးရောဒုက္ခရောက်တဲ့အခြေအနေကိုအများကြီးရောက်သွားနိုင်ပါတယ်
တန်ခွ85ခုနှစ်ကတရုတ်နိုင်ငံဟင်နန်ခရိုင်နယ်ကဘန်ဂျိုးရေလောင်ကန်ကြီးနဲ့တခြားဆယ်တွေကျိုးသွားတဲ့အတွက်လူပေါင်း 13,000 ကျော်သေဆုံးခဲ့ရပြီးလူပေါင်း 17 သန်းလောက်အိုးအိမ်ဆုံးရှုံးခဲ့ရတာပါ။ဒါကြောင့်ဆယ်ကျိုးမဲ့အန္တရာယ်ကိုသတိထားဖို့လိုပါတယ်
။ဟိုဗမာပြည်မှာတော့ဆယ်ကြီးတစ်ခုလုံးကျိုးသွားပြီးတော့မှအကုန်လုံးဒီလူတွေတိမ့်ချပြီးတေသွားတယ်လို့ပါလို့အဲ့လိုသက်သနာမျိုးတွေကတော့မရှိသေးပါဘူးခင်ဗျ။သားနိုင်ငံတွေမှာတော့အများကြီးရှိခဲ့ပူပါတယ်။တရုတ်တို့ဘာလို့မှဆိုလဲဒီလိုမျိုးဆယ်ကျိုးွားတဲ့အတွက်စိမ့်နဲ့ခြီးပြီးတော့ပြေွားတဲ့အထောက်အထားတွေရှိပါတယ်။တရုတ်ပြည်မှာရှိတဲ့ဘန်ဂူယိုဆယ်ဆိုလို့ရှိရင် 1985 ခုနှစ်လောက်မှရွာတဲ့မိုးကြောင့်ပေါ့လေ။သူတို့ပြောတော့နှစ်ထောင်လောက်မှတစ်ခါအရန်ကိုကြီးတဲ့မိုးမျိုးပေါ့။အဲ့ဒီမိုးမျိုးနဲ့ကြုံလိုက်တဲ့အခါမှာတစ်ခါတည်းနဲ့အဲ့ဒီဆယ်ကကျိုးပေါက်ပြီးတော့မှဆယ်အောက်မှာရှိတဲ့လူပေါင်း 2,000-3,000 လောက်ပြေွားတယ်ဆိုပြီးတော့မှမှတ်တမ်းနေရှိပါတယ်ဗမာပြည်မှာတော့အဲ့လိုဆူဆူဝါးဝါးဖြစ်ခဲ့တာမျိုးတော့မရှိပါဘူး။မှရွာတွေရေမြုပ်တယ်ရေကြီးရေလန်တဲ့တောင်ဆယ်ကျိုးတာမှမဟုတ်ပါဘူး။အမှန်မိုးကြီးလို့ရေကြီးလို့ရှင်လေဒီရေတွေမျောပါပြီးတော့မှလူတွေကျွဲနွားတိရစ္ဆာန်တွေအိုးအိမ်တွေပါသွားတာမျိုးတွေလည်းရှိပါတယ်။ဒါပေမဲ့တကယ်ဆယ်ကြီးကျိုးသွားပြီးတော့မှအကုန်လုံးဒုက္ခရောက်ပြီးတော့လူတွေတိမ့်ချီပြီးတေွားတယ်ဆိုတော့အဖြစ်အပျက်မျိုးကတော့ဗမာပြည်မှာမရှိသေးပါဘူးခင်ဗျာ
။ဆယ်ကိုတိဆောက်ဖို့လုပ်ခရဲကလိုအပ်ချက်ပေါ်လိုက်ပြီးဆယ်ဒီဇိုင်းကိုချရတာဖြစ်ပေမဲ့တဘာဝဘင်းအန်တွေကမမျောနဲ့ပဲကျုံရတတ်တယ်ဆိုတာကိုသတိထားသင့်ပါတယ်
။ဒ
ဆယ်စောက်တဲ့ဆိုတာနီးပညာအရလူဝက်ချက်တွေလေ့လာမယ်အချက်တွေကတော့အများကြီးရှိတယ်။တခါတည်းရင်ကြတော့ကိုလူချင်းနဲ့တိုင်းလုံးလို့မရပဲနဲ့တဘာဝရဲ့ပေးထားချက်တွေရှိတယ်။တဘာဝရဲ့ပေးထားချက်တွေပေါ်မူတည်ပြီးတော့မှချင်းချင်းလုပ်ရတဲ့အခါကျတော့ဟိုလူတွေထင်သာသလိုဆယ်စောက်လိုက်ရင်မှာစိုက်ပျိုးနေတယ်လေရေတိုးတက်လာမယ်တခြားမှလည်းအချက်တွေလည်းထုတ်လို့ရမယ်ပါမယ်ရှိတယ်ဆိုရင်မှမှထားပါတော့2 ဒုက္ခတွေအများကြီးရောက်ခဲ့ကြတာရှိတယ်ပေါ့လေအဲ့လိုမျိုးလာတဲ့မိုးရေချိန်ကုန်လုံးကိုဖမ်းထားနိုင်အောင်အရင်တုန်းကဒီဇိုင်းမလုပ်ခဲ့ဘူးလားမေးလို့ရတယ်တို့တော်လည်းပဲဆယ်ကိုရေလောင်မို့လုပ်တဲ့အခါမှာသူ့ရဲ့ရေတွေပဲကမြင့်လာလေမြင့်လာလေရေပြင်ရဲ့အကျယ်ကလည်းများသွားလေများသွားလေနဲ့ရေပြင်ကျယ်ကျယ်လောင်မို့ဆိုရင်မြေပြင်လည်းများများလိုတယ်မြေပြင်များလို့အဲ့ဒီမြေပြင်ကတကယ်လွတ်နေတဲ့မြေပြင်ဖြစ်ရင်တော့ပြဿနာမဟုတ်ဘူးတချို့နေရာတွေကဥမာလူတွေနေထိုင်တဲ့ကျေးရွာတွေရှိမယ်တန်ဖိုးမပြတ်နိုင်တဲ့မှာရှေးအောင်စားဦးလိုဟာမျိုးတွေရှိမယ်အဲ့ဒါတွေကိုရှောင်ရှားပြီးလုပ်ရတဲ့အခါကျတော့ကိုလိုချင်တဲ့ဒီဇိုင်းတွေပဲလေတောက်ချင်မှရောက်တာပေါ့လေတဘာဝရဲ့ပြီးထားချက်ပေါ်မှာပဲမူတည်ပြီးလုပ်ရတဲ့ခါကြတော့တချို့နေရာတွေမှာဒီလိုလိုအပ်ချက်မျိုးရှိသွားတာရင်းလည်းရှိပါတယ်အဲ့ဒါကိုကြတော့ပြင်ကအတမန်အရသားတွေကြတော့ဒီဆဲဆောက်လိုက်လို့ဂျီတွေကဒီလိုကြီးတယ်လို့ဘာလို့အဲ့လိုမျိုးအမြင်တွေလည်းရှိပါတယ်အဲ့ဒါတွေကိုကြတော့တကယ်စကြနာလေတဲ့ဒီပညာရှင်တွေကနေဒီလူလူကိုဒီပညာပေးတာလို့ဘာလို့လုပ်ဖို့လိုအပ်ပါတယ်
ရက်စရာဖို့ဖြစ်စေစိုက်ပျိုးမြင်တဲ့ဒေသခံတွေအတွက်ရေရအောင်ဖြစ်စေရေကြီးရေရှမ်းမှုကိုကာကွယ်ဖို့ဖြစ်စေလိုအပ်လို့ဆယ်ဆောက်ရမယ်ဆိုရင်ဝန်းကျင်မပြည့်စုံအောင်အဓိကထားရမှာမို့မဆောက်ခင်မှာတည်တည်ချာချာစူးစမ်းလေ့လာရမှာပါ
ကျေရီမဆောက်ခင်မှာတဘာပိုင်းကြီးထိခိုက်မှုတိုင်းတာတဲ့ EIA Environmental Impact Assessment နောက်တစ်ခါ SIA Social Impact Assessment တွေပေါ့လေအဲ့ဒါတွေကိုမဆောက်ခင်မှာကျွမ်းကျင်တဲ့ပညာရှင်တွေနဲ့မဖြစ်မနေလုပ်ရမယ် EIA SIA report တွေထွက်လာတဲ့အခါမှာလည်းတကယ်စောင့်မဲ့ပညာရှင်တွေကအဲ့ဒီ report တွေညွှန်ကြားထားတဲ့အတိုင်းလိုအပ်ချက်တွေအတိုင်းမဖြစ်မနေဖြည့်ဆည်းပြီးတော့မှဆောက်ဖို့လိုအပ်တယ်ဟုတ်တဲ့အခါဒီမှာလည်းတတ်နိုင်ကြများပေါ့လေပထမဦးဆုံးအနေနဲ့ကတော့တဘာပန်းကျင်ထိခိုက်မှုကြိုတင်ကာကွယ်မှုတွေလုပ်ပေးဖို့လိုတယ် prevention လို့ခေါ်တာပေါ့လေအဲ့လိုမျိုးမလုပ်နိုင်ဘူးဆိုလို့ရှိရင်လည်းတဘာပန်းကျင်ထိခိုက်မှုရောနယ်တက်တာသွားအောင်ပေါ့လေ mitigation လုပ်ပေးဖို့လိုတယ်အခုကဆယ်ဆောက်လိုက်တဲ့အတွက်ကြောင့်မျက်နာသွားတဲ့ဒေသခံတွေပဲဖြစ်ဖြစ်ဒီအားတွေတိုက်ပြူးမြည်ဆိုလဲတန်ရတန်ကြီးရောကြီးပြီးပြီးတော့မှသူတို့ရဲ့ဘဝရည်တည်မှုအတွက်အာမခံချက်ပေးပေးဖို့လိုတယ်ပေါ့လေအကြောင်းမလို့ဆိုင်ပြိုးရေအတွက်ပဲဖြစ်ဖြစ်တောက်တုံးရေအတွက်ပဲဖြစ်ဖြစ်စက်မှုလုပ်ငန်းအတွက်ပဲဖြစ်ဖြစ်တကယ်လိုအပ်တယ်ဆိုတော့ခုနပြောတဲ့အချက်လက်တွေကိုနားလည်တကြနဲ့ပညာရှင်တွေနဲ့ဒီလိုချာချာလေ့လာအချိန်ယူပြီးတော့မှသိဆောက်တင်တယ
်ဦးသိန်းပိုင်ရဲ့ပြောကြခြင်းနဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
ဒေါက်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်တဲ့နောက်ဆုံးရသတင်းတွေအခုလိုအပတ်စဉ်ကဏ္ဍတွေကိုကျမတို့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာ American ပြည်ထောင်စုဟာအီရန်နိုင်ငံနဲ့စီးပွားရေးယဉ်ကျေးမှုစတဲ့ကဏ္ဍတွေမှာမိဖက်တိုင်းပြည်အဖြစ်တိုးမြင့်ဆောင်ရွက်ဖို့တန်တိတ်တန်ချမှတ်ထားတဲ့အကြောင်းညမကြသေးခင်ကဘက်ဂရက်မြို့ကိုတွားရောက်ခဲ့စဉ်အတွင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကပြောကြားခဲ့ပါတယ်။ကိုတိုင်းပြည်ရဲ့ပိုင်နက်ကို ISIS Islamic စစ်သွေးကြွတွေလက်ကနေပြန်လည်ရယူဖို့တိုက်ပွဲဝင်ခဲ့ရမှာအသက်ဆုံးလွတ်ခဲ့ကြရတဲ့အီရတ်လုံခြုံရေးတပ်ဖွဲ့ဝင်တွေအများပြအတွက်လည်းဒုတိယနိုင်ငံခြားရေးဝန်ကြီးကချီးကျူးဂုဏ်ပြုခဲ့ပါတယ်။ISIS အဖွဲ့နဲ့သူတို့ရဲ့အတွေးအမြင်သဘောထားတွေဟာအီရတ်နိုင်ငံအတွက်ရန်သူအစ်စ်မှန်ဖြစ်ပါတယ်။ဒါကြောင့်အီရတ်ပြည်သူတွေနဲ့ကမ္ဘာအနှံ့ကမဟာမိတ်နိုင်ငံပေါင်း84နိုင်ငံတို့ဟာသူတို့ရဲ့အန္တရာယ်ကိုမျက်ခြေမပြတ်စောင့်ကြည့်နေပြီးဖယ်ရှားတုတ်တင်ရှင်းလင်းပြစ်ကြရပါလိမ့်မယ်။ညီညွတ်ချင်းဟာ ISIS အဖွဲ့နဲ့တခြားအစိုးရအုပ်စုတွေကိုချေမှုန့်ပစ်ဖို့အီရတ်နိုင်ငံအတွက်အကောင်းဆုံးလက်နက်ဖြစ်ပါတယ်လို့ဝန်ကြီးဆူလီဗန်ကပြောပါတယ်။သူကအီရတ်အစိုးရနဲ့ခါဒစ္စတန် ဒေသအစိုးရတို့ကြားမှာဆက်လက်ညှိနှိုင်းဆွေးနွေးနေကြရေးဟာလူအချက်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရတ်နိုင်ငံကိုစီးလုံးညီညွတ်ပြီးတော့တာယာဝါပြောတဲ့ Federal Democratic နိုင်ငံဖြစ်စေဖို့အားပေးထောက်ခံပါတယ်။ဒါကသာအီရတ်ပြည်သူတွေရဲ့ဆန္ဒသဘောထားအစ်မှန်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာ ISIS တွေရဲ့ရက်ဆက်ကြမ်းကြုတ်မှုတန်းခံစားခဲ့ကြရတဲ့ဒဇာဂန်တွေကိုအကူအညီပေးဖို့ဘာသာရေးလွတ်လပ်ခွင့်နဲ့ဘာသာလူမျိုးပေါင်းစုံကိုအကာအကွယ်ပေးဖို့အတွက်တန်ဋိဌာန်ချမှတ်ထားပါတယ်။ဥပမာတစ်ခုပြရမယ်ဆိုရင်အမေရိကန်ပြည်ထောင်စုကအထောက်ပံ့ပေးထားတဲ့လုပ်ဖော်ကိန်းမက်တီဟာအန်ဘာနဲ့နိမ့်ဘာခရိုင်တွေအတွင်းဖောက်ခွဲရေးသုံးပစ္စည်း 42,000 ကီလိုဂရမ်ကိုဖယ်ရှားပေးနိုင်ခဲ့ပါတယ်။2014ခုနှစ်ကစလို့အမေရိကန်ပြည်ထောင်စုဟာလူသားချင်းစာနာမှုအထောက်အကူအမေရိကန်ဒေါ်လာ 1.9 ဘီလီယံထောက်ပံ့ပေးခဲ့ပါတယ်။ISIS တေကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးကြရသူတွေအတွက်အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးခဲ့တာဖြစ်ပါတယ်။ဒီအကူအညီတွေဟာအီရတ်ပြည်သူ၃သန်းနေရပ်ပြန်နိုင်ဖို့အတွက်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP အတွက်ပေးထားတဲ့ဒေါ်လာတန်190ကိုထပ်ဆောင်းပြီးတော့ပေးအပ်တဲ့အကူအညီလည်းဖြစ်ပါတယ်။ဒါပေမဲ့အီရတ်နိုင်ငံအတွင်းရှိတည်တံ့ခိုင်မြဲဖို့အတွက်ပြန်လည်တည်ဆောက်အောင်မှာဖြစ်ပါတယ်။အောင်မြင်မှုတွေတေးကြရေရံမှုရှိစေဖို့အတွက်ပုဂ္ဂလိကယင်းနီမြုံနှံမှုတွေကိုအားပေးပြီးတော့ဖွံ့ဖြိုးတိုးတက်အောင်လုပ်ရပါလိမ့်မယ်။ဒါကြောင့်လဲပြန်လဲတိဆောက်ရေးညီလာခံတစ်ခုကိုဖေဖော်ဝါရီလအတွင်းကူဝိတ်နိုင်ငံမှာကျင်းပဖို့အတွက်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ်။အီရတ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကမေလ10ရက်နေ့မှာကျင်းပပေးဖို့ဆုံးဖြတ်ထားတဲ့ရွေးကောက်ပွဲကိုလည်းအမေရိကန်ပြည်ထောင်စုကထောက်ခံပါတယ်။အီရတ်နိုင်ငံသားအားလုံးရဲ့အခွင့်အရေးတွေကိုရပ်တည်ကာကွယ်မှုပေးသွားမယ်နိုင်ငံဖြစ်တယ်ဆိုတာကိုအီရတ်နိုင်ငံသားတွေသိကြပါလိမ့်မယ်လို့ဒုတိယဝန်ကြီးဆူလီဗန်ကပြောပါတယ်။ကျွန်ုပ်တို့အစိုးရတွေနဲ့ကျွန်ုပ်တို့ပြည်သူတွေကလည်းအခက်အခဲတွေကိုကျော်လွှားနိုင်ပြီးအချုပ်အခြာပိုင်ဆိုင်မှုတည်ငြိမ်မှုနဲ့စည်းလုံးညီညွတ်မှုရှိတဲ့အားလုံးတောင်းတတဲ့ဒီမိုကရက်တစ်အီရတ်နိုင်ငံဖြစ်ထွန်းဖို့ကိုအားပေးနေကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနောက်ဆက်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါ။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုဝင်းမင်းကပြောပြမှာပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့အမေရိကန်လွှတ်တော်အမတ်တွေဘက်ကနေမနေ့တောက်ကြတဲ့ကအောင်မြင်စွာညှိနှိုင်းအတည်ပြုပေးပြီးထွက်ပေါ်လာတဲ့ဒေါ်လာဘီလီယံ400ရှိတဲ့ဘတ်ဂျက်မူကြမ်းကိုအတည်ပြုပေးလိုက်တာမို့အစိုးရလုပ်ငန်းတချို့ရဲ့ဆိုင်းတာကိုအဆုံးတက်လိုက်နိုင်ပေမဲ့ဒီအခမ်းအနားကိုကြေကြေပြန့်ပြန့်ကြီးကြီးကျယ်ကျယ်လုပ်ခဲ့တာမရှိပါဘူး။အခုလိုအခမ်းအနားမလုပ်ဘဲလက်မှတ်ထိုးခဲ့တဲ့ပေါ်အင်ဂျီရောရရှိတွေကအခုလိုဖြစ်ရတာကသမ္မတထရန့်အနေနဲ့အစိုးရရဲ့ကြီးမားလာတဲ့လုံခြုံရေးမှုကိုထပ်တိုးစေနိုင်တာတွေနောက်ဆုံးကပ်ပြီးထပ်ထည့်လိုက်တာကိုမကျေနပ်ချောင်းပြလိုက်တာဖြစ်တယ်လို့ဆိုပါရယ်ဒါပေမဲ့ဒီဘတ်ဂျက်လက်မှတ်ထိုးပြီးမှသမ္မတထရန့်အနေနဲ့ Twitter Internet လူမှုကွန်ရက်ပေါ်တက်ပြီးဥပဒေချမ်းကိုအခုပဲလက်မှတ်ထိုးပေးလိုက်ပြီးအမေရိကန်စစ်တပ်ဟာအခုအရင်ထက်ပိုအားကောင်းသွားတော့မယ်လို့ရေးခဲ့ပါတယ်အမေရိကန်သမ္မတရဲ့ထိတ်တန့်လက်ထောက်တူလည်းဖြစ်အင်ပီရောဆင့်မြင့်တာဝန်ရှိသူတူလည်းဖြစ်တဲ့ Rob Porter နှုတ်ထွက်သွားတဲ့ပေါ်သမ္မတ Trump ကအင်မတန်ဝမ်းနည်းမိတဲ့အကြောင်းမနေ့ကထုတ်ပြောလိုက်ပါတယ် Rob Porter ဟာအင်တောင်ဘက်တွေကိုစိတ်ပိုင်းရုပ်ပိုင်းနှိမ့်ဆက်ညှဉ်းပန်းတာတွေလုပ်ခဲ့တဲ့ဆိုပြီးသူ့ရဲ့ဇနီးဟောင်းနှစ်ဦးကဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်ဗိုလ်ထုနေမှာယာရုကနှုတ်ထွက်သွားတာပါသမ္မတကသူ့မှာအပြစ်မရှိဘူးလို့ပြောပါတယ်ဒါကိုအမှတ်ရမယ်လို့ကျွန်တော်ယူဆတယ်လို့ထုတ်ပြောခဲ့ပါတယ်တောင်ကိုရီးယားနိုင်ငံကဆောင်းရွာတီအိုလံပစ်ပွဲဖွံ့ဖွဲအခမ်းအနားမှာတော့မြောက်နယ်တောင်ကိုရီးယားနိုင်ငံကအားကစားသမားတွေအလံတော်တစ်ခုတည်းအောက်မှာအတူချီတက်ခဲ့ကြတာကြောင့်အားကစားကြုံတဝိုက်မှာဒီနှစ်နိုင်ငံကြားတင်မာမှုတွေဆက်ရွယ်လာတယ်လို့လက်တလောခန်းစားနေကြပါတယ်။အမျိုးသမီးရေကဲပြင်ဟော်ကီတင်လိုက်ပြိုင်ပွဲမှာဒီတောင်မြောက်ကိုရီးယားနှစ်နိုင်ငံပေါင်းပြီးတသင်းတဲ့အနေနဲ့ပြိုင်ကြမှာဖြစ်ပေမဲ့ကျန်တဲ့ပွဲတွေမှာတော့လုံးဝတီးဆန့်စီပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ။ဒါပေမဲ့လည်းအခုလိုတောင်ကိုရီးယားနိုင်ငံမှာမြောက်ကိုရီးယားအားကစားသမားတွေလာပြိုင်နေတာနဲ့ဒီမြောက်ကိုရီးယားဆင့်မြင့်အစိုးရကိုယ်စားလှယ်အဖွဲ့ပါရောက်လာတာကြောင့်ကျေးလက်ဒေသဖြစ်တဲ့ပျုံချမ်းမှာရှိသူတွေရှုအတွက်စိတ်သက်သာသက်သာဖြစ်စေခဲ့ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။ကိုဝင်းမင်းကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်ကျော်သိမ်းပါရှင်။အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေဒီမှတင်ကျင်းနိုင်ပါ
This program has come to you from the Voice of America, Washington.